Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ2022ခုနှစ်စက်တင်ဘာလ9ရက်နေ့ကြာသာ2023ခုနှစ်စက်တင်ဘာလ9ရက်နေ့ကြာသာပနေ့နေ့မနေ့ပဲအတန်တွင်စီစဉ်ဒီကို American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပဲအတန်လွင့်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနေ့ခင်ဗျာသောတာရှင်များရှင်ကျွန်မတင်ကြီးထိုက်ပါအင်ဒိုနီးရှားကိုရောက်နေတဲ့အမေရိကန်ဒုတိယသမ္မတနဲ့အင်ဒိုနီးရှားသမ္မတတို့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုအဓိကထားဆွေးနွေးခဲ့ကြပါတယ်2026အာဆီယံဥက္ကဋ္ဌတာဝန်ဖိလစ်ပိုင်ကိုလွှဲပြောင်းဖို့မြန်မာစစ်ကောင်စီကသဘောတူခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ချက်မှရေးဆောင်ရှောက်ခွင့်ရဖို့နဲ့ပြန်လွှတ်ပေးဖို့ကုလသမဂ္ဂကတိုက်တွန်းပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုစော်မှုကျော်နဲ့အတူတင်ပြပါမယ်ရှင
်ဟုတ်ကဲ့ပါအဲ့ဒီလိုထိတ်တန့်ရောက်တဲ့တွင်နေပြီးမှတော့တွင်ပြဖို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုံးလွှင့်ပေးပါဖြစ်ပါတယ်တွင
်မီဒီယာကိုရယူကောင်းရည်နေတဲ့အချိန်မှာဘယ်အုပ်ချုပ်ရေးအဖွဲ့အစည်းကမှသူ့ကိုဖမ်းဆီးပိုင်မရှိဘူး။သူ့အိမ်နဲ့ဆက်နေပြီးသွားကြတာကတော့သူ့ရဲ့ဥရီတောင်လိုပဲပြောချင်ပါ
ရခိုင်ပြည်နယ်မိုးခါမုံတိုင်းသတင်းသွားရောက်ရယူခဲ့တဲ့မြန်မာနောင်းကတပ်ပုံသတင်းတော့ကိုဆိုင်ဇော်တိုက်ကိုအာဏာသိမ်းစစ်ကောင်စီကထောင်ဒဏ်အနည်း20ချလိုက်ပါတယ်။ဒါဟာလက်ရှိဥပဒေနဲ့မကိုက်ညီဘူးလို့ဥပဒေကျွမ်းကျင်သူတွေကပြောဆိုပါတယ်။မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့မကွေးတိုင်းစောမြို့နယ်မှာလက်နက်ကြီးတွေအရတားတွေနေအိမ်ပေါ်ကျလို့ထိခိုက်ဒဏ်ရာရှိမှုတွေရှိပါတယ်။အဲ့ဒီနောက်အာဆီယံအသင်းနဲ့ပတ်သက်တဲ့တင်ပြချက်ဒါအပြင်နျူကလ িয়ার ဆွမ်းအင်ဆောင်ပါတကုတ်ပေါ်ပါဇက်တိုက်တင်ဆက်ပေးအောင်မှာဖြစ်ပါတယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အဒီတာနဲ့ဆွေးနွေးခန်းပြည်သူ့ကျန်းမာရေးအစီအစဉ်အားကစားစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ပေးမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့အတူပြောပြပါမယ်။
အမေရိကန်ဒုတိယသမ္မတကမလာဟဲရစ်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ရဲ့ဗုဒ္ဓဟူးနေ့ဆွေးနွေးပွဲမှာတော့အင်ဒိုနီးရှားဘက်ကအဆိုပြုတဲ့အကန့်အသတ်နဲ့လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက် FTA ကိုအဓိကဆွေးနွေးခဲ့ကြပါတယ်။ဒီ FTA အရလျှက်စစ်က EV ထုတ်လုပ်ရေးမှာအသုံးပြုတဲ့နီကယ်နဲ့တခြားသောအရေးကြီးတဲ့ခွန်ပစ္စည်းတွေဟာအမေရိကန်ရဲ့အခွင့်အသက်ကိုရရှိမှာဖြစ်ပါတယ်။အင်ဒိုပစိဖိတ်စီးပွားရေးမူပေါင်းကနေတဆင့်အပါအဝင်နှစ်နိုင်ငံကြားကုန်စည်နဲ့ဝန်ဆောင်မှုစီးဆင်းမှုပို့ပြီးတော့တွက်လက်လာစေရေးအတွက်ဆက်လက်ဆောင်ရွက်လိုတယ်လို့အမေရိကန်ဒုတိယသမ္မတကအင်ဒိုနီးရှားသမ္မတကိုပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းတီးခြားတွေ့ဆုံကြတာပါ။ရာသီဥတုပြောင်းလဲမှုနဲ့တန့်စင်စွန့်ရင်ဆိုင်ရာငွေကြေးဖောင်းပွားမှုရှော့ချရေးဥပဒေအရလျှက်စစ်ကထုတ်လို့ရောင်းချမှုမြင့်တင်ရေးအတွက်အမေရိကန်အစိုးရကအခွင့်သက်သာခွင့်အတွက်ဒေါ်လာဘီလီယံနဲ့ချီပြီးတော့ရထားတာဖြစ်ပါတယ်။ဒီတက်တာခွင့်ကိုခန်းစားနိုင်ဖို့အတွက်ကတော့အမေရိကန်မှာရောင်းချတဲ့ EV လျှက်စစ်ကားတွေရဲ့ဘက်ထရီထုတ်လုပ်မှုမှာသုံးတဲ့ဓာတ်သတ္တုပစ္စည်းတွေဟာဆိုရင်အမေရိကန်မှာဒါမှမဟုတ်လဲအမေရိကန်ရဲ့လွတ်လပ်စွာကုန်သွယ်မှုမိဖက်နိုင်ငံတစ်ခုမှာထုတ်လုပ်တန့်စင်ရမှာဖြစ်ပါတယ်။တချိန်တည်းမှာပဲအင်ဒိုနီးရှားသမ္မတနဲ့အမေရိကန်ဒုတိယသမ္မတတို့ရဲ့သတင်းစာရှင်းလင်းပွဲမှာတော့ VOA ရဲ့အင်ပီရိုဆိုင်ယာဘယူရိုအကြီးအကဲနောက်အာဆီယံထိပ်သီးဆွေးနွေးပွဲအတွက်အမေရိကန်စာနယ်ဇင်းနဲ့ရေဒီယိုတွေအတွက်ပင်နိုင်သတင်းရယူပေးနေတဲ့ပက်စီဝီရာကူဆွာရာကိုအင်ဒိုနီးရှားလုံခြုံရေးတာဝန်ရှိသူတွေကတားဆီးဖို့ကြိုးစားခဲ့ကြပါတယ်။အင်ဒိုနီးရှားနဲ့အမေရိကန်ကြားနီကယ်ဆိုင်ယာသဘောတူညီချက်ရဖို့နှိစက်လားလို့အမေရိကန်ဒုတိယသမ္မတကို VOA သတင်းထောက်ဝီရာကူဆွာရာကမေးမြန်းခဲ့တာဖြစ်ပြီးအင်ဒိုနီးရှားသမ္မတဝီဒိုဒိုကတော့အမေရိကန်သမ္မတဂျိုးဘိုက်တင်ထိပ်သီးအစည်းအဝေးမတက်တဲ့အတွက်စိတ်ပျက်သလားလို့မေးမြန်းခဲ့တာဖြစ်ပါတယ
်။ဆိုလာတဲ့အတံဖက်တိုက်ခိုက်မှုတွေရပ်သွားဖို့မတရားဖမ်းဆီးထားသူတွေအလုံးပြန်လွတ်ပြေးဖို့နဲ့အလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုမြန်မာနိုင်ငံပြန်လည်ရောက်ရှိဖို့အတွက်အမေရိကန်ပြည်ထောင်စုကဆက်လက်ဖိအားပေးသွားမှာဖြစ်တယ်လို့အာဆီယံထိပ်သီးညီလာခံမှာအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကပြောဆိုလိုက်ပါတယ်။ဗုဒ္ဓဟူးနေ့ထိပ်သီးညီလာခံစဆချင်းမှာပဲဒုတိယသမ္မတကအခုလိုပြောဆိုခဲ့တာပါ။အာဆီယံရဲ့သဘောတူညီချက်9ရပ်ကိုဆက်လက်ထောက်ခံမှာဖြစ်ပါတယ်လို့လည်း2022ခုနှစ်ဧပြီလမှာစစ်ကောင်းဆောင်နဲ့အာဆီယံတို့သဘောတူခဲ့ကြတဲ့သဘောတူညီချက်ကိုရည်ညွှန်းပြီးမစ်ဟဲရစ်ကပြောဆိုခဲ့ပါတယ်။အဲ့ဒီလိုသူစကားပြောနေချိန်မှာပဲမြန်မာအလံထူထားတဲ့ထိုင်ကုန်မှာတော့နေရာကလက်လက်နေပါတယ်။မြန်မာရင်းနဲ့ပတ်သက်ပြီးတချို့လူတွေထင်တာထက်အာဆီယံကပုံမညညွတ်နေတာကိုကြေညာချက်ကဖော်ပြနေတယ်လို့မဟာဗျူဟာလေ့လာရေးနိုင်ငံတကာအင်စတီကျူကသုတေသီအရွန်ကော်နယ်လီကသုံးသပ်ပါတယ်။ အကြမ်းဖက်တာတွေအတွက်စစ်တပ်ကိုအာဆီယံကအပြစ်ဖို့လိုက်ပြီးအာဆီယံအစည်းအဝေးတွေကိုစစ်ကောင်စီခေါင်းဆောင်တွေတက်ခွင့်မပေးတာအကြမ်းဖက်တာတွေရက်စဲသွားတဲ့အထိစစ်ကောင်စီကိုအလဲကျဥက္ကဋ္ဌနေရာမပေးတာတွေကရှင်းနေပါတယ်လို့ VOA ကိုပြောဆိုခဲ့ပါတယ်အမေရိကန်ကကာဝေးရင်းနဲ့ဟန်တာရဲ့ဆိုင်ရာဂတိကဝတ်တွေကိုပေးထားပြီးအင်ဒိုပစိဖိတ်ဒေသမှာအမေရိကန်ကလုံခြုံရေးအတွက်ရှိနေတာဟာအမေရိကန်ကိုကာဝေးရမှာအထောက်အကူဖြစ်တယ်လို့ဒေသရင်းတည်ငြိမ်ရေးကိုလည်းအမကန်ချက်ပေးပါတယ်လို့အမေရိကန်ဒုတိယသမ္မတကပြောဆိုခဲ့ပါတယ်
အရှိတောင်အရှနိုင်ငံများအတင်အာဆီယံရဲ့အလဲကျဥက္ကဋ္ဌနေရာကိုလာမယ့်2026ခုနှစ်မှာရယူရမယ့်မြန်မာနိုင်ငံကဖိလစ်ပိုင်ကိုလွှဲပြောင်းပေးဖို့သဘောတူလိုက်ပါတယ်။စစ်ကောင်စီအနေနဲ့အာဆီယံအစည်းအဝေးတွေတက်ခွင့်မရတဲ့အချက်နောက်နိုင်ငံတွင်တည်ငြိမ်ရေးကျိုးပန်းနေရတာကြောင့်အာဆီယံဥက္ကဋ္ဌတာဝန်ယူဖို့မဖြစ်နိုင်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်
။အာဆီယံမှာဒါခိုက်တီးစုတွေနဲ့ရေးကြီးစုတွေမှာမြန်မာနိုင်ငံကကိုယ်သာပြနိုင်တဲ့သူကိုကြောက်စိတ်ရင်မရှိပါဘူးအဲဒါဒီလေကျွန်တော်အနေနဲ့ဥက္ကဋ္ဌနေရာနဲ့ပတ်သက်ပြီးဆောင်ရွက်တဲ့နေရာမှာအခက်အခဲရှိလာနိုင်တယ်အဲဒါကြောင့်မလို့ဒီလိုဒါဆုံးဖြတ်ဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ
်မြန်မာနိုင်ငံမှာရွေးကောက်ပွဲချင်းပါနိုင်ရေးပြည်တွင်းမှာတည်ငြိမ်ရေးကြိုးပမ်းနေရတဲ့အတွေ့အာဆီယံဥက္ကဋ္ဌနေရာရယူဖို့အစင်းနဲ့မဖြစ်သေးဆောင်လဲစစ်ကောက်စီပြောခွင့်ရက VOA ကိုပြောပါတယ်အာဆီယံရဲ့အလဲကျဥက္ကဋ္ဌအဖြစ်2026ခုနှစ်မှာတာဝန်ယူရမယ့်မြန်မာနိုင်ငံအစားဖိလစ်ပိုင်နိုင်ငံကတာဝန်လွှဲပြောင်းယူရမှာဖြစ်ကြောင်းဖိလစ်ပိုင်သမ္မတကလည်းပြောဆိုထားတာပါဆီယနာသိမ့်ပြီးနောက်ပိုင်းပြည်တွင်းအကြမ်းဖက်မှုတွေရပ်တန့်ပြီးတွဲဆုံဆွေးနွေးဖြေရှားဖို့တိုက်တွန်းထားတဲ့အာဆီယံရဲ့ဘုံသဘောတူညီချက်ကိုမြန်မာစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်တဲ့အပေါ်အာဆီယံနဲ့နိုင်ငံတကာအသံဝိုင်းကပြစ်တင်ပြောဆိုကြပါတယ်ဒါပေမဲ့စစ်ကောင်စီကတော့အာဆီယံရဲ့စီးမြင်စည်းကမ်းတွေနဲ့ဗရင်းညင်တွေကိုလေးစားလိုက်နာနေတယ်လို့ခုခံပြောဆိုထားပါတယ်ရှင
်အာဆီယံကိုပိတ်ထားတဲ့ဂတိကဝတ်တွေနဲ့အာဆီယံဘဝပြူရေးမူဝါဒကိုထပ်မံအတည်ပြုလိုက်ပြီးအမေရိကန်ပြည်ထောင်စုကအာဆီယံနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းအိမ်မြူရာကစက်တင်ဘာလ6ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်အင်ဒိုပစိဖိတ်ဒေသဆိုင်ရာအာဆီယံရဲ့ရှုမြင်သုံးသပ်ချက်အမြင်နယ်ပယ်၄ရပ်မှာပူးပေါင်းဆောင်ရွက်သွားမယ်လို့ကြေညာချက်ကဆိုပါတယ်အဲ့ဒီ၄ရပ်ကတော့ပင်လယ်ရေကြောင်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးနယ်ပယ်ဆက်သွယ်ရေးနယ်ပယ်SDG လို့ခေါ်တဲ့ရေရှည်တည်တံ့အကျိုးပြုနိုင်မဲ့ဖွံ့ဖြိုးတိုးတက်ရေးပန်းတိုင်များနယ်ပယ်နဲ့စီးပွားရေးနဲ့အခြားပူးပေါင်းဆောင်ရွက်နိုင်တဲ့နယ်ပယ်တွေပဲဖြစ်ကြပါတယ်။အပြန်အလှန်ယုံကြည်လေးစားမှုကိုမြင့်တင်နိုင်ဖို့အတွက်အာဆီယံဥဆောင်တဲ့နီးနာရန်တရားတွေနဲ့အကျိုးရလဒ်ရှိအောင်ဆောင်ရွက်သွားမယ်လို့လည်းဆိုပါတယ်။အမေရိကန်အစိုးရရဲ့2024ခုနှစ်ဘတ်ဂျက်မှာအရှိတောင်အရှာနိုင်ငံများကိုစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့လုံခြုံရေးဆိုင်ရာအကူအညီပေးဖို့ရခင်ကမရှိခဲ့ဘူးတဲ့ပနာပမာဏဒေါ်လာ 1.2 ဘီလီယံကိုတောင်းခံတာပါတယ်။အာဆီယံနဲ့ထိတွေ့ဆက်ဆံရေးအာဆီယံရဲ့အပွဲအစည်းတွေနဲ့ကျင့်သုံးနေခိုင်မာအားကောင်းလာစေရည်အတွက်ဒေါ်လာတန်း90သတ်မှတ်ထားပြီးဖြစ်ပေမဲ့ 1.2 ဘီလီယံကိုအထက်မှန်တောင်းခံထားတာဖြစ်ပါတယ်။ဂျကာတာမှာဆက်လက်ကျင်းပမယ့်အာဆီယံအင်ဒိုပစိဖိတ်ဆွေးနွေးပွဲမှာရေရှည်အကျိုးပြုနိုင်မဲ့အခြေခံအစအုံပိုင်းနဲ့ဒေတာရင်းချိတ်ဆက်ရေးအတွက်ဒေါ်လာတန်ပေါင်း10ဘီလီယံအသုံးပြုမှာကိုလည်းအမေရိကန်ကုန်သွယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအေဂျင်စီညွှန်ကြားမှု Indo Evon ကကြေညာချက်မှာပြောဆိုထားပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီထိ5.24 kHz 11.13ဟိုက်ဒရိုမီတာ40 kHz 8133ဟိုက်ဒရိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ဂျာတာပရင်းနဲ့မနေ့ကင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်။နေပြည်တော်အချင်းထောင်မှာဖမ်းဆီးခံထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်ဖမ်းဆီးထိန်းသိမ်းခံရသူတိုင်းကျန်းမာရေးစောင့်ရှောက်မှုရရှိရေးနဲ့ဒေါက်ဆန်းစုကြည်ကိုပြန်လွှတ်ပေးရေးကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်
Everyone in detention should be able to have access to healthcare.
ဖမ်းဆီးထိန်းသိမ်းခံရသူတိုင်းကျန်းမာရေးစောင့်ရှောက်မှုရရှိရမှာဖြစ်ပြီးဒါဟာအခြေခံလူအခွင့်အရေးဖြစ်ပါတယ်။ဒါ့အပြင်ဒေါက်ဆန်းစုကြည်အတွက်စိုးရိမ်တဲ့အကြောင်းကိုလည်းရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကပုတ်ထုနဲ့နယူးယောက်ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာသတင်းတောက်ရဲ့မေးခွန်းကိုဖြေကြားခဲ့တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတခြားသောခေါင်းဆောင်တွေကိုလည်းပြန်လွှတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းချင်းထောင်ထဲမှာဒေါက်ဆန်းစုကြည်တဖုံးရောင်ပြီးသွားနာနေတဲ့ဝေဒနာကြောင့်အစာမစနိုင်ဖြစ်နေကြောင်းနဲ့မူးဝေပြီးပြုတ်အနာရှိခဲ့တယ်လို့နေပြည်တော်ထောင်းတဲ့နှိဆက်သူတွေကပြောပါတယ်။ ဒေါ်ဆန်းစုကြည်ကိုအချင်းဦးစီးစစ်မှုချုပ်ကတွားရောက်ကြည့်ရှုခဲ့တယ်လို့လည်းနှိစက်တဲ့အတိုင်းဝိုင်းကပြောပါတယ်ပြင်ပသွားဆံဝင်နဲ့ပြဖို့လိုအပ်တာကြောင့်ခွင့်တောင်းတာကိုတော့စစ်ကောင်စီအချင်းဦးစီးဌာနကပယ်ချခဲ့တယ်လို့နေပြည်တော်နဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပါတယ်ဒါနဲ့ပတ်သက်လို့အချင်းဦးစီးဌာနကို VOA ကဆက်သွယ်မေးမြန်းတာမှာတော့မအားလတ်တဲ့အတွက်မေးမြန်းတာကိုမဖြေနိုင်ဘူးလို့ပြောဆိုခဲ့ပါတယ်ရှင
်အနောက်နိုင်ငံတွေကပိတ်ဆို့အရေးယူခံထားရပြီးအာဆီယံအတွင်းအရာသွင်းမခံရတဲ့စစ်ကောင်စီဟာ BRIC BRICS လို့ခေါ်တဲ့၅နိုင်ငံအဖွဲ့မှာပါဖို့စူးစမ်းနေတယ်လို့ပြပအခြေစိုက်သတင်းမီဒီယာတွေနဲ့ BNN သတင်းကပြောဆိုထားပါတယ်စက်တင်ဘာလ၁ရက်နေ့ကဘရာဇီးနိုင်ငံဆိုင်ရာမြန်မာတမ်အမကြီးဦးအောင်ကျော်စံဟာဘရာဇီးနိုင်ငံရဲ့ BRIC အဖွဲ့ပေါင်းစပ်ညှိနှိုင်းရေးမှုကိုစုံစမ်းမေးမြန်းခဲ့တယ်ဆိုတဲ့သတင်းကိုအခြေခံပြီးပြောဆိုရေးသားကြတာဖြစ်ပါတယ်အဖွဲ့ကိုဝင်ရောက်ဖို့လိုအပ်ချက်တွေနဲ့အဖွဲ့ကအသုံးပြုနေတဲ့ဘဏ်အကြောင်းကိုမြန်မာတမ်အမကြီးကသိချင်တယ်လို့သတင်းကဆိုပါတယ် BRICS BRIC လို့ပြောတဲ့၅နိုင်ငံအဖွဲ့ကိုဘရာဇီးရုရှားအိန္ဒိယနဲ့တရုတ်တို့ကအပြန်အလှန်ရင်းနှီးမြှုပ်နှံဖို့စကားကြတာဖြစ်ပြီး2009ခုနှစ်ကစလို့ပထဝီနိုင်ငံရဲ့သဘောအုပ်စုဖြစ်လာခဲ့ပါတယ်။နောက်တစ်နှစ်မှာတော့တောင်အာဖရိကနိုင်ငံဝင်ရောက်လာတဲ့အတွက်၅နိုင်ငံဖြစ်တာဖြစ်ပါတယ်။ Sorry Arabia, Iran, Argentina, UAE, Egypt နဲ့ Ethiopia 6နိုင်ငံကိုလက်ခံလိုက်တာကြောင့်2024ခုနှစ်မှာ17နိုင်ငံအဖွဲ့ဖြစ်လာတော့မှာဖြစ်ပါတယ်
။ယူကရိန်းနိုင်ငံကိမြို့တော်ကိုရောက်နေတဲ့အမေရိကန်နိုင်ငံခြားဝင်ကြီးအန်တိုနီဘလင်ကင်ကယူကရိန်းနိုင်ငံအတွက်ဒေါ်လာ1ဘီလီယံတန်တထောင်အကူအညီသစ်ကိုဗုဒ္ဓဟူးနေ့မှာကြေညာပါတယ်အမေရိကန်နိုင်ငံခြားဝင်ကြီးဟာယူကရိန်းနိုင်ငံခိမျိုးတော်ကိုကြိုတင်ကြေညာခြင်းမရှိဘဲနှစ်ရက်ကြာခီးစဉ်ဖြစ်ဗုဒ္ဓဟူးနေ့ကရောက်ရှိတာဖြစ်ပါတယ်။ဒါဆိုရင်2022ခုနှစ်ဖေဖော်ဝါရီလမှာရုရှားတို့ယူကရိန်းကိုကျူးကျော်ပြီးနောက်ပိုင်းနိုင်ငံခြားဝင်ကြီးရဲ့၄ချိန်မြောက်ခီးစဉ်လည်းဖြစ်ပါတယ်။ယူကရိန်းကိုတင်ကားဖြင့်ယူရေနီယံဓာတ်အနှင်းငယ်ပါတဲ့ကြီးစံတွေပေးပို့မယ်လို့လည်းအမေရိကန်ပြည်ထောင်စုကဗုဒ္ဓဟူးနေ့မှာကြေညာခဲ့ပါတယ်။အငင်းပွားပွဲအလားတူလက်နက်ကြီးတွေယူကရိန်းကိုပေးပို့ရတဲ့အတွက်ဗြိတိန်ကစတင်ခဲ့ပြီးနောက်မှာအခုအမေရိကန်ရဲ့ပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်ရှင်
။ယူကရိန်းအရှေ့ပိုင်းကခါစတွန်တနီကာမြို့လယ်ကဈေးကိုရုရှားကဗုဒ္ဓဟူးနေ့ကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ16ဦးသေဆုံးပြီး28ယောက်ထိရခိုက်ဒဏ်ရာရရှိခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒီမြို့ကတိုက်ပွဲပြင်းထန်နေတဲ့ဘက်ခမုတ်မြို့ကနေကီလိုမီတာ30ဒါမှမဟုတ်မိုင်20လောက်ပဲဝေးတာဖြစ်ပါတယ်။ဒီလိုတိုက်ခိုက်တာကိုယူကရိန်းသမ္မတဗလိုဒီမာဇာလင်စကီကရှုံချပြောဆိုလိုက်ပါတယ်။ဈေးဆိုင်တွေနဲ့ဈေးဆိုင်တဆိုင်ကိုထိမှန်ခဲ့တယ်လို့သူကဆိုပါတယ်။ရုရှားမကောင်းဆိုးဝါးတွေကိုဖြစ်နိုင်သမျှအမြန်ဆုံးနှိမ်နှင်းချရမယ်လို့လည်းယူကရိန်းသမ္မတကပြောဆိုပါတယ်။ Telegram လူမှုစာမျက်နှာမှာတင်ထားကြတဲ့ဗီဒီယိုတွေအရဆိုရင်တော့ဈေးဆိုင်တန်းတွေမှာပောက်ကွဲပြီးလူတွေလဲကြတာထွက်ပြေးနေတာတွေကိုတွေ့ရှိရပါတယ်။ဒုံးကျည်နဲ့ပြစ်ခတ်တာဖြစ်တယ်လို့ဒေသခံမီဒီယာတွေကဆိုပါတယ်။အပြက်အစီးတွေကြားထဲမှာကဲဆယ်ရေးဝင်တဲ့နေ့အလုတ်လုံးနေ့ကြားပုံတွေကိုလည်းပြည်ထရေးဝင်ကြီးအီဟိုကလီမန်ကိုကဖော်ပြထားပါတယ်။တဲ့တင်းတွေကိုမတ်သိန်ကြီးထိုင်းနဲ့အတူတင်ပြပေးခဲ့တာပါအခုတော့ကျွန်တော်တို့ကြာတာပရင်းနေမတဲ့ပဲအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ဆက်လက်ပြီးတော့တဲ့တင်းပေးပို့ချက်တွေကိုဥစွာတင်ပြပါမယ်မိုခါမုန်တိုင်းပေးကြာရောက်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းအခြေအနေတွေကိုတွားရောက်မှတ်တမ်းတင်ရိုက်ကူးခဲ့တဲ့မြန်မာနောက်ဓာတ်ပုံတဲ့တင်းတော့ကိုဆိုင်စော်တိုက်ကိုစစ်ကောင်စီကနေအလုတ်ကျန်းတဲ့ထောင်တန်းအနည်း20ချမှတ်လိုက်ပါတယ်။ပထမဆုံးရုံချင်းမှာပဲတောင်တကုံမြို့နယ်စစ်ခုံရုံးကနေထောင်တန်းချမှတ်လိုက်တာဖြစ်ပြီးရှေ့နေတွေနဲ့ခုခံခြေပါခွင့်မရခဲ့ပါဘူး။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြမှာပါခင်ဗျာ
။ရန်ကုန်မြို့အိမ့်စိန်ထောင်တွင်စစ်ခုံရုံးကနေစက်တင်ဘာ6ရက်နေ့ကအခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။သတင်းထောက်ဆိုင်စော်တိုက်ဟာမုခါမုံတိုင်းသတင်းတွားယူရင်းရခိုင်ပြည်နယ်စစ်တွေမြို့မှာပြီးခဲ့တဲ့မေလအတွင်းဖမ်းဆီးခံရတာဖြစ်ပါတယ်။စစ်တွေမှာဖမ်းဆီးခံရတဲ့ဇိုင်းစော်တိုက်ကိုရန်ကုန်မြို့ကိုပြောင်းရွှေ့ခဲ့ပြီးစစ်ကြောရေးစခန်းတွေမှာတပတ်ကျော်ကြာစစ်ဆေးခံခဲ့ရပြီးတဲ့နောက်အင်းစိန်ထောင်ကိုပို့ခဲ့တယ်လို့မြန်မာနောင်သတင်းဌာနကထုတ်ပြန်ပါတယ်။သူ့ကိုစစ်ကောင်စီကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်29စူပေါအောင်လုံဆုံမှုဆိုင်ရာရာဇသက်ကြီးဥပဒေပုံမှန်905ကကြီးဆက်သွယ်ရေးဥပဒေပုံမှန်66ကကြီးနဲ့နိုင်ငံတော်အကြီးညိုဖြစ်စီမှုဆိုင်ရာဥပဒေပုံမှန်တဲ့နယ်လေးတို့နဲ့တရားဆွဲထားတယ်လို့မြန်မာနောင်ကထုတ်ပြန်ထားပါတယ်။စိုင်းစော်တိုက်ကိုအင်းစိန်ထောင်မှာရှိတဲ့တောင်တကုံမြို့နယ်စစ်ခုံရုံးကပထမဆုံးရုံချိန်မှာပဲထောင်တန်းချမှတ်လိုက်တာဖြစ်ပြီးရှင်းနေငါရန်ခွင့်ခုခံခြေပါခွင့်မရဘဲအမိန့်ချမှတ်ခံခဲ့ရတယ်လို့မြန်မာနောင်ကပြောပါတယ်။တရင်ရယူမှုအတွက်အခုလိုနှစ်ရှည်ထောင်တန်းချမှတ်လိုက်တာခုခံခြေပါခွင့်မရဘဲနှစ်ရှည်ထောင်ချလိုက်တာ သတင်းမီဒီယာသမားကိုတီဆဲသတင်းမီဒီယာဥပဒေနဲ့မဟုတ်ပဲအရေးယူတာတွေကဥပဒေကြောင့်အရာမငြင်းညွတ်ဘူးလို့လည်းဝေဖန်လိုက်ပါတယ်
။သူကသတင်းမီဒီယာကိုရယူပုံရက်နေတဲ့အချိန်မှာဘယ်နည်းနဲ့မှဘယ်အုပ်ချုပ်ရေးအဖွဲ့အစည်းကမှသူ့ကိုဖမ်းဆီးပိုင်မှာမရှိဘူး။သူသုံးဆွဲတဲ့သတင်းမီဒီယာဆိုင်ရာသိရတွေကိုလည်းဖြတ်စည်းခွင့်မရှိဘူး။သူရယူထားတဲ့သတင်းအချက်လက်နဲ့ flight နဲ့ဓာတ်ပုံတွေမှတ်တမ်းတွေဗီဒီယိုတွေကိုလည်းချက်ပြီးပါလို့မရှိသေးရဘူးလို့ဗိမ်းမီဒီယာဥရိပုံမှာခုံမှာအစီရင်ကြံထားတာပါပဲ။အဲသို့တော်လည်းပဲဓာရီကိုချော်လုံပြီးဆောင်ရတာကတော့တက်ဆိုင်ရာပုံကိုယ်ရဲ့အဲသူ့ရဲ့တာဝန်ပေါ့နော်သူတို့ဟိုဥရိနဲ့ဆက်ယူပြီးဆောင်ရတာကတော့သူ့ရဲ့ဥရိအရာချောက်တဲ့တာဝန်လိုပဲဆရာတို့ပြောချင်ပါ။ဒါကတော့ဥရိနဲ့တော့အမိမဟုတ်ဘူး။ညွတ်တယ်လို့ဆရာတို့ကဘယ်လိုမှလည်းမလုပ်ဘူး။
မြန်မာနောင်အဒီတာချုပ်ကိုဆွေဝင်းကတော့စိုက်စော့တိုက်ဟာ2019ခုနှစ်မှာလက်တွဲလုပ်ကင်ခဲ့သူတူဖြစ်တယ်လို့ပဲမြန်မာနောင်ကရေးသားခဲ့တဲ့အရေးကြီးသတင်းတွေမှန်မများအသက်အငယ်ကိုမငယ်ပဲအမြဲတမ်းရှည်တန်းကနေသတင်းယူခဲ့သူတူဖြစ်တဲ့အတွက်အခုလိုနှစ်ရှည်ထောင်နှံချမှတ်ခံရတဲ့အပေါ်စိတ်ထိခိုက်မိတယ်လို့ပြောပါတယ်စိုက်စော့တိုက်ဟာ Messenger ကြားနဲ့ SkyNet ARD 7 Days နဲ့မြန်မာနောင်တို့မှာအလုပ်လုပ်ခဲ့တဲ့ဝိုင်းရင်သတင်းတပ်ပုံသမားတူလည်းဖြစ်ပါတယ်တရင်နမားတွေပြုစုထားတဲ့စင်းအရာအာနာတိမ်မီကလေးကပြီးခဲ့တဲ့မေလအထိတရင်နမားအယောက်100နီးပါးဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့အယောက်100နီးပါးပြန်လုခဲ့ပေမဲ့လို့တရင်နမားအယောက်60ထက်မနည်းအကျဉ်းထောင်အသီးသီးမှာဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပါတယ
်။ဒါကတော့မြန်မာနောင်တရင်တော့စိုင်းစော်တိုက်ကိုထောင်ထဲအနည်း20ချလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းပြပွဲချက်ကိုနားလောင်ပါပြောပြသွားတာပါဆက်လက်ပြီးတော့မကွေးတိုင်းနဲ့စကိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေတွေကိုဆက်ပါအောင်မယ်မကွေးတိုင်းစောမြို့ပေါ်မှာဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပြီးနေအိမ်တွေအပေါ်လက်နက်ကြီးတွေကျရောက်ခဲ့တဲ့အတွက်လူ၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နောက်ထပ်တိုက်ပွဲတွေဖြစ်လာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်စကိုင်းတိုင်းမင်းကြီးမြို့ပေါ်မှာလည်းစစ်တပ်ပြူစောတီကင်းစခန်းကိုကာကွယ်ရေးတပ်ပေါင်းစုကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။မကွေးနယ်စကိုင်းဘက်ကအခြေအနေကိုတော့ကိုငင်းချမ်းအေးကပြောပြမှာပါ
။မကွေးတိုင်းစောမြို့ပေါ်မှာစစ်တပ်တပ်ဆွဲထားတဲ့ရောမင်းကြီးဥဖိုးလိုင်ခမအနီးမှာစက်တင်ဘာ9ရက်ညပိုင်းကကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တာပါ။တညာလုံးနီးပါးတိုက်ပွဲဖြစ်တဲ့နေကြားပြီးနေအိမ်တွေပေါ်လက်နက်ကြီးကြောက်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေဆက်လက်ပြင်းထန်လာမှာကိုစိုးရိမ်ရတဲ့အတွက်မြို့နေဒေသခံတချို့တိတ်ရှောင်နေကြရတယ်လို့စောဒေသခံတူက VOA ကိုပြောပါတယ
်အမျိုးပေါ်သူတို့ဒီစက်ကောင်စီရဲ့အထိုင်ချစခန်းချနေတဲ့အဲ့ဒီဟိုကအနောက်ဘက်ကဥက္ကုလင်ဆန်းမှာမှာအဦးဆုံးမှာတော့တော်တော်များများပြက်ကတန်နေကြရတယ်ကျွန်တော်တို့ဒီစက်တိုင်းရင်ဟိုနောက်ပိုင်းအချိန်ကြီးရတော့နည်းနည်းပါးပါးနည်းနည်းပါးပါးပဲလက်နေကြည်တန်နေသမားကြီးကြားလောက်နိုင်ဝကြားလောက်မိနေ20ကြားလောက်လက်နေကြည်တန်နေရအဲ့လိုဟာညာလုံးပေါ်တော့အဆင်မပြတ်တဲ့ပြက်ကတန်လူတွေကိုလက်နေကြည်တန်နေပြက်တယ်လက်နေကြည်တန်နေပြက်တော့လူမျိုးအင်းကြီးတော်တော်များများရှိတယ်ဘာကြောင့်လဲဆိုရင်တိုက်ပွဲဖြစ်တယ်ဆိုတော့မြို့ပေါ်လည်းမျိုးပေါ်နေတဲ့မျိုးရဲကြီးတွေသူတွေဆိုတော့မျိုးနေပြည်သူတွေကလည်းကြောက်လန့်ဖြစ်ဆိုတော့မျိုးတွေကလည်းတချို့တဝက်တွေကဆက်ပြီးဆောင်ပုံများမျိုးနဲ့မျိုးတွေမှနေရတဲ့ဝေနောက်ဆက်တဲ့ပွဲဆက်ပြီးပြင်ထားနေတဲ့အခြေအနေကြီးရှိတဲ့ကြောင့်သူတို့ကတောင်းတနေကြတယ်
တိုက်ပွဲဖြစ်ပြီးနောက်တည့်ရက်စက်တင်ဘာ6ရက်မနေ့ပိုင်းမှာတော့မျိုးပေါ်မှာလူသွားလူလာမရှိပဲဈေးတွေပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ဟာစောမျိုးပေါ်ရဲစခန်းဥဖိုးလိုက်ခမ်းမနဲ့စီဝါရေးပန်စတဲ့နေရာတွေမှာအထိုင်ချတပ်ဆွဲထားတယ်လို့လည်းဒေသခံတွေကဆိုပါတယ်တိုက်ပွဲဖြစ်ပွားချိန်မှာစစ်တပ်ဘက်ကလက်နက်ကြီးပစ်ခတ်တာကြောင့်နေအိမ်ပေါ်ချရောက်ပြီးအမျိုးသား2ဦးနဲ့အမျိုးသမီး2ဦးစုပေါင်း4ဦးဒဏ်ရခဲ့ပြီးတူဦးကတော့စိုးရိမ်ရတယ်လို့စပေးရှောင်ကူညီနေသူတူဦးကအခုလိုပြောပြပါတယ
်4ယောက်ရှိတယ်ထူးထူးပဲဒီသူတွေက4ယောက်ပေါ့နော်စစ်တပ်ဘက်ကလက်နက်ကြီးနဲ့ထူးတော့အဲအင်ဂျင်ကိုချတာပေါ့နော်အင်းနဲ့မှနေနေနဲ့ထိတာပေါ့အစိုးရိမ်ရတယောက်တော့ရှိတယ်ကနေသူရောမစိုးရိမ်ရပါဘူးလို့တယောက်ကတော့စိုးရိမ်ရတယ
်ပြီးခဲ့တဲ့ August လတည်းမှာလည်းချင်းပြည်နယ်ကမ်ပတ်လက်မြို့နယ်မကွေးတိုင်းစောမြို့ကြားကိုစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်ခဲ့တဲ့အတွက်ကာကွယ်ရေးတပ်ဖွဲ့တွေနဲ့ရက်ရှည်တိုက်ပွဲတွေဖြစ်ခဲ့ပြီးလေကြောင်းကနေနှစ်ချိန်ပစ်ခတ်တဲ့အထိပြင်းထန်ခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ဇုံတရားသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီအတောအတွင်းစကိုင်းတိုင်းမင်းကင်းမြို့ပေါ်မှာလည်းစစ်တပ်ထောက်ခံသူတွေတပ်ဆွဲထားတဲ့မြို့နယ်လျှက်စစ်ရုံးအနီးကကင်းစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းပြီးစက်တင်ဘာ9ရက်ညနေပိုင်းမှာတိုက်ခိုက်ခဲ့ပါသေးတယ်။တိုက်ပွဲဖြစ်ပြီးနောက်ရက်စက်တင်ဘာ6ရက်မှာမင်းကင်းမြို့အနီးကနေရာတွေကိုစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိတယ်လို့မင်းကင်းပြည်သူ့ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ရှိသူတို့ကအခုလိုပြောပါတယ်
ညနေ၄နာရီမထိုးခင်တော့ကြည့်ရစချက်တာဗျ။ည9နာရီလောက်ထိအောင်ဖြစ်တာဗျ။သူတို့အဆောင်ကင်းနေရှိတာဗျ။အဲ့ကင်းစိတ်ကိုဝင်ပြီးမှစီးတာဗျ။မနေ့ပိုင်းလုံးကတော့မြို့ပေါ်ကနေဘိုးဘွားရဲ့ဒါဂုံးကနေပြီးမှမင်းမကြီးနဲ့ဟိုမြို့တစ်ချာနဲ့မြို့ညနာအဆက်တွေကိုလှမ်းပြီးမှသူတို့စိတ်မထင်နဲ့မလင်းတဲ့နေရာတွေကိုလှမ်းပြီးမှပြစ်ခတ်နေတယ်ဗျ
။ဒေသခံကာဝေးတပ်ဖွဲ့တွေဝေရောက်တိုက်ခိုက်တာကြောင့်စစ်တပ်ထောက်ခံတဲ့ပြူစော်တီ6ဦးသေဆုံးခဲ့ပြီးကာပိုင်တနက်နှစ်လက်နဲ့ကြီး200ကျော်အပြင်ဆိုင်ကဲနစီနဲ့ဖုံးတချို့လဲတင်းစီရမိတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကသတင်းထုတ်ပြန်ပါတယ်ဒီအချက်လက်တွေနဲ့ပတ်သက်လို့ VOA ကတော့တိကျအတိမပြုနိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိပါဘူးပြီးခဲ့တဲ့ August 28ရက်ကလည်းမင်းကင်းမြို့အနီးကစစ်တပ်ထောက်ခံအားပေးသူအများစုရှိပြီးတက်ဆွဲနေတဲ့ကံကြေးရွာကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝေရောက်တိုက်ခိုက်ခဲ့ပြီးတိုက်ပွဲတွေပြင်းထန်ခဲ့ပါသေးတယ်ခင်ဗျာ
ဒါကတော့မကွေးတိုင်းနဲ့စကိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေတွေကိုကိုငင်းချမ်းအေးပြောပြသွားတာပါဆက်လက်ပြီးတော့အာဆီယံအသင်းကြီးနဲ့ပတ်သက်တဲ့အကြောင်းအရာကိုတင်ပြပါအောင်မယ်2023ခုနှစ်စက်တင်ဘာလအစောပိုင်းမှာအရှေ့တောင်အရှနိုင်ငံများအသင်းအာဆီယံရဲ့43ချိန်မြောက်ထိပ်သီးဆွေးနွေးပွဲအတွက်10နိုင်ငံကခေါင်းဆောင်တွေအင်ဒိုနီးရှားမှာစုရုံရောက်ရှိနေကြပါတယ်1968ခုနှစ်ကတည်ထောင်ခဲ့တဲ့အာဆီယံအဖွဲ့ဟာအရှေ့တောင်အခြားဒေသအတွင်းစီးပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်။အဖွဲ့ဝင်တွေကတစ်နှစ်ကိုနှစ်ကြိမ်တွေ့ဆုံပါတယ်။ဒီအသင်းကြီးရဲ့အကြီးမားဆုံးစိန်ခေါ်မှုတွေကဘာတွေရှိနေပါသလဲ VOA ရဲ့ပုံပြရုပ်သံမှာမတ်အေးတန်နာကျော်ကတင်ပြထားပါတယ
်။အာဆီယံအဖွဲ့မှာအဖွဲ့ဝင်နိုင်ငံတွေကအလဲကျဥက္ကဋ္ဌနေရာကိုနှစ်စဉ်ထလဲစီယူကြပြီး2023ခုနှစ်အတွက်တော့အင်ဒိုနီးရှားကဥက္ကဋ္ဌဖြစ်ပါတယ်။ဒီနေ့ထိပ်သီးဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အကြောင်းအရာတွေထဲမှာစစ်အာဏာသိမ်းမြန်မာအရေးရေရှည်ခံဖွံ့ဖြိုးရေးတိုးမြှင့်မှုအာဆီယံထဲမှာပါတဲ့ဒေတာရင်းတစ်ခုတည်းသောနိုင်ငံအရှိတီမော့အပြည့်အဝအဖွဲ့ဝင်ဖြစ်ရေးတို့ပါဝင်ပါတယ်ဒေတာရင်းအာဆီယံဩဇာပိုလွှမ်းမှုရေး2019မှာအဆိုပြုတဲ့ Indo Pacific ASEAN ရည်မှန်းချက်ကိုဘလို့အကောင့်ထဲဖော်မလဲဆိုတာလည်းဆွေးနွေးတဲ့ထဲပါပါတယ်အာဆီယံအဖွဲ့ဆုံးဖြတ်ချက်တွေကအဖွဲ့ဝင်နိုင်ငံတွေကြားသဘောတူချမှတ်ရတာပါဒါပေမဲ့ဒီလိုချမှတ်ရမှာအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်ရင်းရေးဝင်ရောက်မဆွတ်ဖက်ရေးမှုတွေကိုအခြေခံပြီးချမှတ်ပါတယ်။ဝေဖန်သူတွေကတော့ဒီမူဝါဒကြောင့်အားနည်းစေတယ်ဆိုပြီးပြောသလိုဆုံးဖြတ်ချက်ချမှတ်ရမှာပို့ပြီးရဲရဲဝံ့ဝံ့ခိုင်ခိုင်မာမာလုပ်ဖို့တိုက်တွန်းပါတယ်။တချို့ကတော့ဥပမာမြန်မာနိုင်ငံကပြည်ရင်းရေးပြည်ပခန့်နဲ့ပတ်သက်ပြီးအာဆီယံရဲ့တုံ့ပြန်မှုကိုဝေဖန်ပါတယ်။မြန်မာနိုင်ငံက2017ဖေဖော်ဝါရီလတည်းကစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေလို့တနိုင်ငံလုံးအတိုင်းအတာနဲ့အကြမ်းဖက်မှုတွေကြုံတွေ့နေရပြီးတော့ဒီမိုကရေစီနှိကြပြုပြင်ပြောင်းလဲရေးတွေဖြစ်ပေါ်ဖို့မျှော်လင့်ချက်မဲ့နေပါတယ်။ဒီအကြမ်းဖက်မှုတွေအဆုံးသတ်ဖို့အာဆီယံနဲ့မြန်မာစစ်ကောင်စီကြား2021 April လမှာကနဦးသဘောတူညီချက်ရခဲ့ပြီးမြေအိဘုံသဘောတူညီချက်5ရပ်ကိုအခုထိစစ်ကောင်စီကအကောင့်ထဲမဖော်ဘဲနဲ့ဥပက္ခပြုထားပါတယ်။အာဆီယံအဖွဲ့ဝင်တချို့ကတော့လွန်ခဲ့တဲ့260ကာလအတွင်းအဖွဲ့ဝင်နိုင်ငံတွေကြားတန်တမာရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုပိုကောင်းအောင်တော်တော်လှုပ်ဆောင်နိုင်ခဲ့တယ်လို့ပြောပါရည်။လက်ရှိမှာတော့အာဆီယံအဖွဲ့အတွင်းကုန်သွယ်ရေးအခွန်လုံးဝကင်းလွတ်ခွင့်ပေးထားပါရည်။အာဆီယံတစ်ခုလုံးရဲ့စုစုပေါင်းထုတ်လုပ်မှု GDP ကဒေါ်လာ 2.6 ထရီလီယံရှိလို့အာဆီယံစီးပွားရေးဟာအာရှဒေသမှာတတိယအကြီးဆုံးနဲ့ကမ္ဘာမှာတတိယမြောက်အကြီးဆုံးဖြစ်ပါရည်။ဒီထိပ်သီးဆွေးနွေးပွဲမှာခြံထားနိုင်တဲ့ကိစ္စတစ်ခုကတော့လက်ရှိဖြစ်နေတဲ့တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုဖြစ်နိုင်ပါတယ်။အထူးကပင်လယ်ရေချောင်းခီလန့်ရေပြင်ကိုတရုတ်ကသူ့အပိုင်ဆိုလို့ဒီကိစ္စအငင်းပွားနေတာပါ။2016ခုနှစ်ကလေးကကမ္ဘာကုန်သွယ်မှုရဲ့20ရာခိုင်နှုန်းကအဲ့ရေပြင်ကိုဖျက်ဆီးရ။ဒီကမ္ဘာလုံးကငါးဖန်းတင်မောတွေရဲ့ထက်ဝက်ကျော်ကတဘာဝသင်ရန်ဇာတာပေါ်ကျွေတဲ့အဲ့ရေပြင်မှာငါးဖန်းရတာဖြစ်ပါတယ်။ဒေတာရင်းတရုတ်ပို့ပြီးတော့လှုပ်ရှားလာတာပေါ်တုံ့ပြန်ပုံနဲ့ပတ်သက်ပြီးတော့အဖွဲ့ဝင်နိုင်ငံတွေသဘောထားကွဲလွဲနေပါတယ်။ထိုင်းနဲ့ဖိလစ်ပိုင်အပါဝင်တချို့နိုင်ငံတွေကအမေရိကန်ပြည်အောင်စုနဲ့ပင်လယ်ရေချောင်းစီးရေးပူပေါင်းဆောင်ရွက်မှုတွန့်မြင့်ခြင်းပြီးကျန်နိုင်ငံတွေကတော့တရုတ်ရဲ့ကမ္ဘာလမ်းအစပျိုးလှုပ်ဆောင်မှုကနေပြီးတော့တရုတ်ပေါ်မှာစီးပွားရေးအပိုင်းပို့ပြီးတော့မျှခိုခြင်းပုံတွေ့ရပါတယ်ရှင
်။ဒါကတော့အာဆီယံအသင်းကြီးအကြောင်းမှအေးသန္တာကျော်ပြောပြသွားတာပါ။ဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုတင်ပြပါအောင်မယ်။နျူကလ িয়ার ပေါင်းစည်းစွမ်းအင်ဟာကာဗွန်ကင်းတဲ့တန်ရှင်းစွမ်းအင်အမြောက်အများထုတ်ပေးနိုင်တာကြောင့်ဒီစွမ်းအင်ထုတ်လုပ်နိုင်မှုသိပ္ပံပညာရှင်တွေကဆယ်စုနှစ်ပေါင်းများစွာစူးစမ်းခဲ့ပါတယ်။အခုတော့အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့ကစွမ်းအင်ကုမ္ပဏီတစ်ခုကနေဒီနျူကလ িয়ার ပေါင်းစည်းစွမ်းအင်ကိုလူအများအသုံးပြုနိုင်တဲ့အဆင့်ထုတ်လုပ်ဖို့တီထွင်နိုင်ပြီဖြစ်ပါတယ်။ VOA သတင်းတောက်ဖိလစ်ဒီရကင်သတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြပါမယ်။
ဒီကနေ့တုံးနေကြတဲ့နျူကလ িয়ার စွမ်းအင်ဟာဖစ်ရှင်လို့ခေါ်တဲ့အက်တမ်နေပြိုကွဲရာကနေထွက်လာတဲ့စွမ်းအင်ဖြစ်ပြီးထွက်လာတဲ့ဘေးရွက်ပစ္စည်းရေဒီယိုတက်တိကျဓာတ်တွေကလူတွေအတွက်အန္တရာယ်ကြီးပါတယ်ဖျူရှင်ကတော့နေရဲ့အတွင်းပိုင်းမှာတွေ့ရတယ်လို့မျိုးဟိုက်ဒရိုဂျင်အက်တမ်နေပေါင်းစည်းပြီးဟီလီယမ်အဖြစ်နဲ့ပြောင်းတဲ့အခါထွက်လာတဲ့စွမ်းအင်မျိုးဖြစ်ပြီးအများအပြားထုတ်ပေးနိုင်တာဖြစ်ပါတယ် Zip Energy Company ရဲ့သူတည်တနာနဲ့တိုးတက်မှုဆိုင်ရာအကြီးအကဲကBen Levitt
ba Fusion really is the next
Nuclear Bonsi Swain ha lu da pon myo to tat mu atwet che lan de tiya phit par de Swain a mya pya ko ka bon ma ba be an ye kin kin ya nai de lo mye ji de ga thu yu de Swain ni lo akant tat le ma shi ba u
de ge ro item ni ko phyo khwa ra the Bonsi bo lou ya ra ga tait ko khet de atwet di ka ni thi a mya thong mu atwet ma lou nai de da ba tu ko thau bo so yin ချင်းချုပ်လို့ရတဲ့ဝင်ကျင်မှာကြီးမားတဲ့စွန့်ရင်နဲ့အပူပေးဖို့လိုတဲ့အတွက်ကြောင့်ဖြစ်ပါတယ်။သူတို့ကုမ္ပဏီကတော့ဒီ electron အမတ်တက်ဒါမှမဟုတ်အဖိုး ion တက်မပါတဲ့ငွေ့ရည် plasma ကိုဗုတ်အားဖြင့်ဖြည့်ဆည်းတဲ့ဖြည့်ဆည်းတဲ့နည်းကိုသုံးတယ်လို့ရှင်းပြပါတယ
်။ You can think of it as like a lightning bolt.
ဖြည့်ဆည်းလက်တဲ့သဘောစဉ်းစားကြည့်လို့ရပါတယ်။သူ့ကိုယ်ပိုင်တန်လိုက်စက်ကွင်းကိုဖန်တီးပေးတာပါ။သူ့တန်လိုက်စက်ကွင်းကပဲသူ့ကိုထိန်းချုပ်တာပြီးအပူထွက်လာတာကြောင့်ပေါင်းစည်းနိုင်တဲ့အနေအထားကိုရောက်သွားတာပါ။
ဒီနှစ်အတွက် American စွမ်းအင်ဝန်ကြီးဌာနကနေရန်ပုံငွေချပေးတဲ့ကုမ္ပဏီရှိခုထဲမှာ Zep ကုမ္ပဏီလည်းပါဝင်လာပါတယ်။ဒီရန်ပုံငွေကိုပေါင်းစည်းစွမ်းအင်ဤပညာဆိုင်ရာစမ်းသပ်မဲ့ဆက်ယုံတိချောက်ရမှာသုံးနိုင်တယ်လို့စွမ်းအင်ဝန်ကြီးဌာနရဲ့ပေါင်းစည်းစွမ်းအင်ဆိုင်ရာအဖွဲ့အကြီးအကဲ Scott Chu ကပြောပါတယ်
We want to find ways to really leverage that great private interest.
ဘောင်းစီစွမ်းအင်ထုတ်လို့ရမှာအချိန်တူတူနဲ့ရနိုင်ဖို့ပုဂ္ဂလိကကုမ္ပဏီလေးတွေရဲ့အစွန်းအစကိုသုံးနိုင်မဲ့နီလန်းရှာဖွေခြင်းပါတယ်။ခုဒီနီလန်းမျိုးသုံးနိုင်မယ်ဆိုတာတွေ့လာရတယ်လို့ဤပညာအတွက်အင်ဂျင်နီယာအတတ်ပညာရောအသုံးပြုမဲ့အရာတွေပါလိုအပ်တာကြောင့်ဒါကိုအချိန်မြင့်လာအောင်ပါလုပ်နိုင်မယ်လို့ထင်ပါတယ်တကယ်တော့ဘယ်အချိန်မှရမယ်ဆိုတာထက်အခုအချိန်မျိုးမှာစူးစမ်းခြင်းနဲ့စံတာပိုများလာကြဖို့နဲ့ယင်းဤမြုံနံမှုကပိုအရေးကြီးပါတယ
်ပေါင်းစည်းစွမ်းအင်ကိုအများသုံးနိုင်အောင်ထုတ်ဖို့ theory တွေဆယ်စုနှစ်နဲ့ချီတင်ပြနေကြပေမဲ့လက်တွေ့ထုတ်နိုင်တဲ့ဤပညာထွက်မလာသေးပါဘူးနေအိမ်တွေမှာပေါင်းစည်းစွမ်းအင်ကိုဘယ်တော့သုံးလာနိုင်မလဲဆိုတော့ Zep Company ကရောစွမ်းအင်ဝန်ကြီးဌာနကပါမခန့်မှန်းနိုင်ကြသေးပါဘူး။ဒါပေမဲ့ဒီလိုသုံးလာနိုင်တဲ့တနေ့မှာတော့ဒီစွမ်းအင်ရဖို့အတွက်ဆောင်ရဂျိုးရောစူးစရဂျိုးပါနှက်မှတည်ကြတယ်လို့စွမ်းအင်ဝန်ကြီးဌာနစွမ်းအင်စီမံကိန်းဒါရိုက်တာအာမက်ဒီယာလိုကပြောပါတယ်။
ပေါင်းစည်းစွမ်းအင်ရလာပြီဆိုတဲ့တနေ့ကျရင်စွမ်းအင်နဲ့ပတ်သက်ပြီးစိတ်ပူစရာမလိုတော့ပါဘူး။ဒါကိုအားလုံးနားလည်စေချင်ပါတယ်။စွမ်းအင်အများကြီးရှိလာမှဖြစ်ပြီးဒါပေးစက်ယုံနေလို့အကက်အသတ်နဲ့သုံးရတာမျိုးမရှိတော့တဲ့အတွက်တခြားပြဿနာတွေကိုပဲဖြေရှင်းဖို့လုပ်ကြရတော့မှာပါဒါကြောင့်စိတ်ရှည်ကြဖို့အရေးကြီးတယ်လို့ဒါဟာလူတရရတနာတစ်ပါးဆိုတာလည်းသိစေချင်ပါတယ
်အမေရိကန်အစိုးရကထောက်ပံ့တဲ့ငွေကြေးအပြင်ဒီပေါင်းစည်းစွမ်းအင်ထုတ်နိုင်အောင်ကြိုးစားတဲ့ကုမ္ပဏီတွေအတွက်ပုဂ္ဂလိကခန္ဓာပိုင်းထောက်ပံ့မှုဟာအခုဆိုဒေါ်လာတန်း6000ကျော်နေပြီလို့ FIA ပေါင်းစည်းစွမ်းအင်ဆိုင်ရာစက်မှုအသင်းကပြောပါတယ်
တော်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ် VOA ရဲ့အတန်လွင့်အစီအစဉ်ကိုဆက်လက်ထုတ်လည်နေပါတယ်မကြမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပါအောင်မယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One clickခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့တာတာပရေးနဲ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ Radio အတန်လွင့်အစီအစဉ်တွေကိုတော့ line meter 25 kHz 11113ညာ line meter 40 kHz 11113ညာ line meter 58ခွန်95တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ editor နဲ့ဆွေးနွေးကန်ပြည်သူ့ကျန်းမာရေးနဲ့အားကစားကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ကတော့ editor ဆွေးနွေးကန်ဖြစ်ပါတယ်မြန်မာအရေးကိုအဓိကပြဿနာတရားဖြစ်ထက်သွင်းဆွေးနွေးကြတဲ့ကျင်းပစဲအာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်ဆွေးနွေးပွဲတွေကအပြုသဘောရလဒ်တစုံတရာထွက်ပေါ်လာနိုင်ပါသလားဒီတစ်ပတ် editor နဲ့ဆွေးနွေးကအစီအစဉ်မှာမတ်မြတ်တစင်အောင်ကဥကြောဇန်တာကိုဆွေးနွေးမေးမြန်းတင်ပြထားပါတယ
် မင်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပါများရှင
်ဒီသတင်းပတ်ထဲမှာပဲအာဆီယံရဲ့ဒီထိပ်သီးစည်းဝေးပွဲနဲ့ဆက်ဆက်တဲ့စည်းဝေးပွဲတွေအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပနေပါတယ်အဲ့တော့ဒီစည်းဝေးပွဲတွေရဲ့ရလဒ်တွေကတော့မထွက်သေးဘူးပေါ့နော်အဲ့တော့မြန်မာအရေးကိုဒီစည်းဝေးပွဲမှာဘယ်လောက်ထိမျှော်လင့်နိုင်တယ်လဲဆိုတာကိုမပြောခင်မှာဒီစည်းဝေးပွဲတွေကဘယ်လောက်ထိအရေးကြီးပါသလဲ
စိတ်အရေးကြီးတဲ့အစည်းအဝေးတွေဖြစ်ပါတယ်အစည်းအဝေးပေါင်းလဲမြောင်များစွာပါပဲဒီမှာတော့ list ထုတ်ထားတာကြည့်ရမယ်ဆို ASEAN Business and Investment Summit ASEAN ရဲ့စည်းဝေးနဲ့ရင်းနှီးမြှုပ်နှံမှုထိပ်သီးဆိုတာရှိရဲနောက်ပြီး ASEAN ထိပ်သီးစည်းဝေးပဲရှိရဲနောက်ပြီး ASEAN Indo-Pacific Forum ဆိုတာရှိရဲအဲ့ဒါစိတ်အရေးကြီးတဲ့အစည်းအဝေးပါပဲဒါတော့အဲ့ဒီကအာဆီယံ plus 3ဆွေးနွေးပွဲနိုင်ငံတွေအာဆီယံဆွေးနွေးမှာရှိရဲနောက်ပြီးတော့ East Asia Summit အာရှထိပ်သီးဆွေးနွေးပွဲရှိရဲအဲ့ဒါတွေရှိပါသေးတယ်။ပြီးတော့ဒီအပတ်လွန်သွားပြန်ရင်အိန္ဒိယမှာ G20 meeting ဆိုတာရှိပါသေးတယ်။စိတ်အရေးကြီးတဲ့အစည်းအဝေးတွေဖြစ်ပါတယ်။ဒီအကြောင်းအရာတွေလည်းအရေးကြီးပါတယ်ဒီမှာ။မြန်မာနိုင်ငံအကြောင်းအရာအပါအဝင်ဒေသတွင်းနိုင်ငံရေးအခြေအနေစီးပွားရေးသဘောပတ်ဝန်းကျင်စသဖြင့်အများကြီးဆွေးနွေးရမှာဖြစ်တယ်။အဓိကနိုင်ငံရေးတစ်ခုကတော့ဒေသရင်းမှာတရုတ်ရဲ့ order promo မှုကိုအမေရိကန်ရဲ့ hunter ရဲ့ဆန္ဒသာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအရေးအာဆီယံရဲ့အနေအထားကတော့မြန်မာအရေးကိုအာဆီယံကတကယ်ထဲထဲဝင်ကင်တွယ်ပြီးဖြည့်ဆင်းနိုင်မှာအာဆီယံရဲ့အခန့်ကဏ္ဍဟာအချက်အချာကျတဲ့ဆရာကိုအသိမှတ်ပြုနိုင်မယ်။အခုကတော့အာဆီယံကဒီလိုဖြည့်ဆင်းနိုင်တဲ့လာအလာမရှိဘူးဆိုပြီးတော့သမ္မတဘိုင်ဒန်တော်မှဒီအာဆီယံဒီစည်းဝေးကိုလာမတက်ဘူးဆိုပြီးတော့ပြောပါတယ်။အဲ့ဒါပညာရှင်တို့အဝေဖန်ကြရတယ်အဲ့ဒါဟာအရှင်ရဲ့အရေးပါမှုကို undermine လုပ်တာပေါ့လေထိပါစေတယ်ညော့နေသွားစေတယ်အချက်ချာမကြဘူးဆိုတဲ့သဘောနောက်သမ္မတဘိုင်ဒန်ကဒါပေမဲ့သူကအိန္ဒိယမှာလုပ်တဲ့ G20 ကိုတက်မယ်တက်ပြီးတော့အဲ့ကနေပြီးတော့ Vietnam ရောသူသွားတွေ့မယ်တနင်္ဂနွေနေ့ဆိုတော့အရှင်အဖွဲ့ဝင်နိုင်ငံတွေအထက်မှာမှ Vietnam ကိုတနင်္ဂနွေဆွဲထုတ်ပြီးတော့သူကသွားတွေ့တဲ့သဘောဖြစ်နေဆိုတော့အရှင်ရဲ့အရေးပါမှုကိုထားလိုက်တော့ငါငါပဲလုပ်မယ်ဆိုတဲ့သဘောဖြစ်နေတယ်ဒါကြောင့်လဲဆိုတော့ Vietnam ကထူးထူးခြားခြားအမေရိကန်နဲ့ရင်းနှီးလာတယ်ဆိုတော့တေယုံနဲ့စိတ်နှိကပ်နေတယ်ဆိုတော့အဲ့ဒီကိစ္စကိုသူကဗီယက်နမ်ကိုသွားပြီးတော့စီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့တက်ကနိုလော်ဂျီဘက်နိပညာဘက်အကူအညီပေးဖို့ဆိုပြီးသွားမယ်လို့စီစဉ်ထားတာတွေ့ရပါတယ်ဆိုတော့စိတ်အရေးကြီးတဲ့အစည်းအဝေးတွေပါပဲသို့တော်လည်းပဲမြန်မာအရေးနဲ့ပတ်သက်ပြီးတော့အာဆီယံရဲ့အခန့်ကဏ္ဍကိုလည်းတိတ်ပြီးတော့လေ့ထားပြီးမတွက်ကြဘူးဆိုတော့တွေ့ရပါတယ်
အဲ့ဒီမှာသုံးသက်တဲ့လူတွေကပြောနေတာကြတော့ဒီမြန်မာအရေးတို့တောင်တူပင်လယ်အရေးတို့အဲ့ဒါတွေကဟိုကာလရှည်ကြာနည်းနည်းဖြည့်ရှင်းရမယ့်ပြဿနာတွေဖြစ်တယ်ပေါ့ဒီလိုအကြောင်းအရာတွေထဲမှာမြန်မာအရေးကဘယ်လောက်ထိအရေးကြီးပါသလဲဘာတွေမျှော်လင့်နိုင်ပါသလဲ
မြန်မာအရေးကအရေးကြီးပါတယ်မြန်မာနိုင်ငံမှာပြဿနာဖြစ်နေတာကဒီဆက်အနာသိမ့်ပြီးခဲ့ဖြစ်လာတာဟာအချိန်နဲ့တနည်းတနည်းနည်းဆိုးလာတယ်ဒါပေမဲ့ဒီဟာကိုကင်တွေဖြည့်ရှင်းဖို့အတွက်ပေါ့လေအာဆီယံမှာအဓိကအားနည်းချက်တွေရှိနေပါတယ်အာဆီယံအနေနဲ့မှာလူတိုင်းပြောနေကြတာကတော့မူနှခုပေါ်လေသူတို့ရဲ့အခြေခံမူနှခုဖြစ်တဲ့အဲဒီ consensus ဆိုရအလုံးသဘောတူညီမှဒါလုပ်နိုင်မယ်ဆိုရဟာရဲ့နောက်တစ်ခုကတနင်္ဂနွေပြည်တွင်းကိုတနင်္ဂနွေဝင်ဆွဲရဘူးဆိုရအနေနဲ့ရှိနေပါတယ်ဒီကနှစ်ခုကြောင့်အဓိကဒါအပြင်တချို့ကလည်းသုံးသပ်ကြတယ်အာဆီယံမှာဒါအပြင်လည်းအာဆီယံနိုင်ငံတွေကသူ national interest မျိုးသားအကျိုးစီးပွားကို regional interest ထက်ပိုပြီးတော့ဒေသအကျိုးစီးပွားတွေပိုပြီးတော့ဦးစားပေးခြင်းတဲ့သဘောတွေရှိတယ်အာဆီယံနိုင်ငံတွေဟာနောက်ပြီးခေါင်းဆောင်မှုကအစဲကျတနည်းတစ်ခါပြောင်းနေတယ်ဆိုတော့ခေါင်းဆောင်မှုကတိတိကျကျထက်ထမြင်မြင်မရှိဘူး။ဒါအပြင်စီမံခန့်ခွဲတဲ့ရုံးလုံးကနေပါလေပဲအာဆီယံဟာညံဖြစ်နေဆိုတဲ့သဘောမျိုးနဲ့ဝေဖန်ကြရတယ်အများကြီးပါဆိုတော့အာဆီယံမှာအဲ့ဒီခုနဲ့အနေချက်တွေရှိနေတော့သိမျှော်လင့်ကြပါဘူး။ဥက္ကဋ္ဌမြန်မာအရေးနဲ့ပတ်သက်ပြီးဘာမှသူတို့မကင်တွဲနိုင်မလို့နိုင်တာကိုတွေ့ရပါတယ်
။ဟုတ်ပါတယ်ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ဒီအာဆီယံအနေနဲ့ဟိုဘာမှသိပြီးတော့တက်နိုင်မှာမဟုတ်ဘူးလို့ဝေဖန်နေရတယ်လည်းရှိပါတယ်။တကယ်ရောမတက်နိုင်တော့ပါဘူးလားဘာရင်ညှော်လင့်နိုင်ပါသေးလဲ
အဲ့မူနှခုကိုပြင်ဖို့ပေါ့လေအဓိကကတော့အဲ့မူနှခုပြင်ဖို့ဆိုတာကတော့အဓိကကြားတယ်အခုအင်ဒိုနီးရှားအင်ရှင်အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံသားဝန်ကြီးမဇူတီကပြောတယ်ဘာပြောလဲဆိုလို့ရှိရင်ဒီအာဆီယံမှာကမ္ဘာအခြေအနေအရာပေါ့လေရုပ်ပြက်ဆွေးနွေးရမယ့်အကြောင်းအရာတွေရှိလာတယ်ဒီအချိန်မှာ consensus လိုက်လို့စူးစိလိုက်ဦးမယ်ဟဲ့ဘယ်လိုသဘောရတဲ့နိုင်ငံကြီးကတော့ကြီးမနေနိုင်ဘူးရုပ်ပြက်ဆွေးနွေးဖျားမယ့်ကိစ္စတွေရှိလာတယ်အဲ့အတွက်ကြောင့်ဒီဟာကိုငါတို့ပြင်ဆင်တယ်ဆွေးသဘောမျိုးတတိယအဆင့်ကျရင်ဒီဟာ consensus to bandus ra ud was think ခေါ်နေတဲ့ဘောရာကိုပြုပြင်တဲ့သဘောဆိုပြီးတော့လမ်းကြောင်းပြောတာကိုသူကဝေဖန်သွားတွေ့ရပါတယ် now တချို့ပညာရှင်တချို့ပညာရှင်တွေဆိုအဲထိုင်းနိုင်ငံကရှူလန်လောကောင်ပါမခစီတီနန်ရဲ့သုံးသပ်ချက်တစ်ခုလည်းတွေ့ပါတယ်အာဆီယံမှာတကယ်အာဆီယံရဲ့ထက်ချာကျမှု centrality ကိုတကယ်ခိုင်ခိုင်မာမာလုပ်ချင်တယ်နိုင်ငံတကာကဒေသတွင်းအရေးနဲ့ပတ်သက်ပြီးအာဆီယံကိုအကူအညီနဲ့ဆိုရင်ဒီမျိုးတွေကိုပြင်ရမယ် နပြင်းတော့မှသူကစိမ့်စိမ့်မွေးမွေးနဲ့ရှောင်လွဲထိုင်တဲ့ဒီကောရှားမယ်ဆိုတော့လူတိုင်းကပြောနေကြပါတယ်ဆိုတော့အာရှန်ကိုတချို့ဆိုလို့ရှိရင်ဘာတိလက်တာတို့လိုလူရဲဆိုဟာအာရှန် it's dead အာရှန်ဘာမှအသက်မရှိဘာမှမလုပ်နိုင်ခဲ့ဘူးဟိုသူကအချက်လက်တွေနဲ့ထောက်ပြတယ်အင်ဒိုနီးရှားကစီတီမောကိုကျူးကျော်ခဲ့တဲ့ကာလတုန်းကလည်းဒေသတွင်းဖြစ်တဲ့ပြဿနာအာရှန်ဘာမှဖြစ်ဖြစ်ပြင်းရှင်းနိုင်ခဲ့ခြင်းမရှိဘူးဒီမူနှစ်ခုကြောင့်ဆိုပြီးတော့ပြောနေကြတယ်ဆိုတော့ဒီမူတစ်ခုကိုပြင်နိုင်ဖို့ဆိုရင်တော့အလားလားကောက်မယ်လို့ထင်ပါတယ်အဲ့ဒီဟာလည်းပဲအစည်းအဝေးဆုံးဖြတ်ချက်ထွက်လာမှပဲသိရမှာဖြစ်ပါတယ်ဒါမှသိတော့အားတက်စရာမကောင်းလောက်လို့ဆိုရမှာဖြစ်ပါတယ်အဲ
ပြင်ဖို့အခြေအနေရောရှိပါမလား
အဲ့ဒါပေါ့ခုနပြောတဲ့အခြေအနေပေါ့အဲ့ဒါကိုဘယ်လို့ပြင်မှာလဲပြင်ဖို့အခြေအနေဆိုတာတစ်ခုရှိရကတော့အာဆီယံမူလတည်ထောင်ခဲ့စဉ်တုန်းကအာဆီယံဟာတုန်းက68ခုနှစ်မှာတည်ထောင်ခဲ့စဉ်တုန်းကအာဆီယံဟာဟိုပါပေါ့စစ်တမ်းအာရှမှာ9နိုင်ငံအဓိကပါဝင်ခဲ့တယ်အဲ့ငါးနိုင်ငံကထိုင်းအင်ဒိုနီးရှားမလေးရှားစင်ကာပူဖိလစ်ပင်းအဲ့ငါးနိုင်ငံပါဝင်ခဲ့တယ်။အဲ့အာဆီယံမတိုင်ခင်ကအစ်တန်အာဆီယံစီတိုဆိုတာနေတိုအဖွဲ့လိုပဲ Southeast Asia Treaty Organization ဆိုပြီးအမေရိကန်နဲ့ကွန်မြူနစ်ဆန့်ကျင်တဲ့ဒီအနောက်ဒီမိုကရေစီနိုင်ငံကြီးတွေကဖွဲ့ခဲ့တယ်။နောက်တော့စီတိုကိုရုပ်သိမ်းပြီးတော့မှအာဆီယံပေါ်လာတဲ့အခါတချို့ကအာဆီယံဒီစီတိုကို non military version ပေါ်လေ CIA မပါဝဲဖွဲ့စည်းရတဲ့အဖွဲ့အစည်းဖြစ်တယ်ဆိုပြီးတော့မချေချာရရှိပါတယ်ဆိုတော့ဒီ၅နိုင်ငံကတော့သူတို့ဒေသတွင်းတိုးတက်မှုအတွက်ဒွန်ဂျာနဲ့တင်ငင်ရေးအတွက်ဘာညာဆွေးနွေးသူတို့ပြောတယ်ဆိုတော့ဒီ၅နိုင်ငံတွေဟာအကုန်လုံးတပေါင်းစုရဲ့ဖြစ်လာရင်ပြင်ကောင်းပြင်နိုင်မယ်ဆိုပြီးယူဆကြတယ်ဥပမာအဖြစ်အခုထိုင်းမှာအစိုးရသေးတက်လာတယ်ပေါ့အဲ့ဒီတက်လာတဲ့အစိုးရကဆိုတာ international standing international သူရဲ့နိုင်ငံတကာယက်တီချက်ကိုပြန်ပြီးတော့တည်ဆောက်မယ်ဆိုပြောတာကိုခုနကပဲပမခတိနာဒါဟာဖြစ်ရင်မြန်မာနိုင်ငံအရင်နဲ့ပတ်သက်ပြီးတော့လည်းပဲသူဟာဒီမိုကရေစီကြာကြာယက်တည်မဲ့သဘောရှိတယ်။ဒါကြောင့်ဒီမူလငါနိုင်ငံဟာတပေါင်းတည်းရဲ့ယက်တည်မဲ့ဆိုရင်တော့အလားအလာကောက်မယ်ဆိုပြီးတော့သုံးသပ်ပါတယ်။ပြင်နိုင်မယ်လို့တော့မပြောဘူး။အလားအလာကောက်တယ်လို့သုံးသပ်တာတွေ့ရပါတယ်။ဆိုတော့ wait and see စောင့်ကြည့်ပေါ့။အ
ဲနောက်တစ်ခုကပါဒီကမ္ဘာမှာဆိုရင်ဒေသဆိုင်ရာအဖွဲ့အစည်းတွေရှိပါတယ်ပေါ့လေ။ဥရောပသမဂ္ဂ၊အာဖရိကသမဂ္ဂအဲ့လိုမျိုးတွေရှိပါတယ်။ဥပမာပြောမယ်ဆိုရင်ဒီနိုင်ဂျာမှာအာနာသိန်းတော့ဒီဆက်အာနာသိန်းလိုက်တဲ့အချိန်မှာအာဖရိကသမဂ္ဂကနေပြီးတော့ထဲထဲဝင်ဝင်ဝင်ပြီးတော့ဆက်ဖက်တာရှိတယ်ပြောဆိုတာရှိပါတယ်အာဆီယံကကြတော့အဲ့လိုမျိုးမြန်မာအရေးမှာတင်းတင်းမာမာပြောတာမတွေ့ရဘူးဆရာဟိုလေအားနေနေတဲ့သဘောပေါ့အဲ့ဘာကွာလို့ပါလဲ
အာကဘာမှာဒေသဆိုင်ရာအဖွဲ့အစည်းပေါ် regional organization တွေနိုင်ငံတွေဖွဲ့စည်းထားတာရှိပါတယ်သူကဒေသအကျိုးအတွက်ပထမဆုံးပြောသွားတဲ့ညစဉ်ပြောသွားတဲ့အထက်မှာဥရောပသမဂ္ဂ EU ဥရောပသမဂ္ဂကတော့ဘယ်လိုမှရှင်လို့မရဘူးဥရောပသမဂ္ဂကတကယ်တော့ဒုတိယကမ္ဘာစစ်ပြီးတော့အမေရိကန်ပြည်ထောင်စုတို့ဆိုဗီယက်ပြည်ထောင်စုတို့ကမ္ဘာမှာစူပါပါဝါဆိုတဲ့အင်အားကြီးနိုင်ငံတစ်ခုပေါ်လာတဲ့အခါဥရောပခေါင်းဆောင်တွေကငါတို့ဥရောပဟာလည်းပဲ United States of Europe ဆိုတာမျိုးထောင်နိုင်ရင်ဒီကောင်မျိုးပြိုင်နိုင်မှာပဲဆိုတော့ရွေချက်ထားခဲ့ပြီးတော့ထူထောင်လာကြတာပါနောက်တော့သူတို့ဘုံဈေးခွဲထူထောင်တဲ့နောက်ခါဥရောပသမဂ္ဂဆွေဖြစ်လာတယ်ဆိုတော့ဥရောပသမဂ္ဂမှာအဖွဲ့ဝင်ဖြစ်ဖို့ကိုယ်နိုင်ကဒီမိုကရေစီဖြစ်ရမယ်တရားဥပဒေကိုလေးစားလိုက်နိုင်ရမယ်ဘာဖြစ်အများကြီးပါပဲသူတို့သတ်မှတ်ထားတာကဓမ္မတရားနဲ့တရားကွဲပြားမှုတွေဘာမှမရှိပါဘူးဆိုတော့အာဖရိကသမဂ္ဂဟိုတုန်းက OAU ခေါ်တာပေါ့ Organization of African Unity လို့ခေါ်တယ်အဲ့ဒီ OAU တုန်းကတော့သူတို့ရွေချက်ဟာ colonist နဲ့အစားအယံခွဲခြားမှုတိုက်ဖျက်ရေးကိုရွေခဲ့ကြတယ်ဒါပေမဲ့ဒီဆရာဇူကငါနီကြတော့အာဖရိကကောင်းဆောင်တွေကဒါနဲ့မလုံလောက်တော့ဘူးတခြားတရားတွေပို့ပြီးတော့အေးကြည့်လိုက်ငါလိုရမယ်ဆိုတော့အဲ့ဒါကို OAU ကို EU African Unity ဆိုတော့ဖွဲ့စည်းလာကြတယ်ဆိုတော့သူတို့အထက်မှာလည်းပါတယ်သူတို့အထက်မှာစိတ်ဝင်စားဖို့ကောင်းတာကသူတို့ constitution မှာရေးထားတာဟာ non democratic governmental change တဲ့ဒီအနာစိတ်နာကိုလက်မခံဘူးဆိုတဲ့ဘောပေါ့ democracy နီးကြမဟုတ်တော့အစိုးရအလွဲပြောင်းလို့ဒါပေမဲ့အနာစိတ်နာတော့အများကြီးရှိပါတယ်သူတို့စမှာလည်းမလုပ်ကင်းပါဘူးတော်အဲ့ဒီလူဟာကိုမူထဲမှာကိုထက်ထားပါတယ်ဆိုတော့တချို့အဲ့ဒီဒေတာရင်းကိုထိခိုက်လာမဲ့ကိစ္စတွေပါလို့ဆိုရင်ဟာငါတို့ဝင်ဆွဲမယ်ဘာညာလုပ်တယ်ခုနိုင်ကြမှာလည်းပဲတလားတူပဲသူကဝင်ဆွဲဖို့သတိပေးတယ်အချိန်ပေးပါသူက3-5 တောင်းတယ်ထင်တယ်အဲ့ဟို6လပေးမယ်ဆိုပြီးလုပ်တယ်ဆိုတော့သူတို့နဲ့သိကောပဲအာဆီယံကြတော့စောစောကပြောခဲ့သလိုပဲဒီအာဆီယံလူလာ9နိုင်ငံကနေပြီးတော့နောက်ပိုင်းမှာကွန်မြူနီနိုင်ငံတွေဖြစ်တဲ့ဟာလည်းပဲဒီ CA တိုက်ပွဲပြုဆောင်တဲ့အခါမှာဒီနိုင်ငံတွေကလက်ခံလာကြတယ်ဆိုတော့လာအိုဆီယားနဲ့ကမ်ဘောဒီးယားတို့ပါဝင်လာတယ်။နောက်ပြီးဘရူနိုင်းတို့သေဥဆန်ပိုင်းနိုင်ငံပါတယ်။နောက်မြန်မာနိုင်ငံလိုဆီယနာရှင်နိုင်ငံပါလာတယ်ဆိုတော့အကုန်လုံးအမျိုးမျိုးဖြစ်နေတော့တယောက်တယောက်ပြည်တွင်းရေးကိုဝင်မဆွဲရေးဆိုတော့ပုံမှန်ပြီးတော့ပြောနေရတယ်ဆိုတော့ဒီဖွဲ့စည်းတွေလောက်တော့အဲဥရောပသမဂ္ဂတို့လို even America Africa သမဂ္ဂတို့တော့မှမလုံဆောင်နိုင်ဘူးဆိုတော့ အောင်စရာမရှိပါဘူးအဲ့ဒါကိုပြင်မှပဲသူတို့လုံနိုင်မယ်သူတို့ကိုရှင်လို့ရမယ်လို့ထင်ပါတယ်အ
ဲ့နောက်ဆုံးမေးချင်တာတစ်ခုပါဒီမြမအရေးမှာအာဆီယံကိုအားကိုးလို့မရနိုင်တော့ဘူးလို့ပြောနိုင်ပါသလား
ပြောဖို့ခက်ပါတယ်ဒီအစည်းအဝေးအခုကျင်းပနေတဲ့အစည်းအဝေးတော့မှမပြီးသေးတော့အစည်းအဝေးပြီးရင်တော့ပေါ်ကောင်းပေါ်လာမယ်ဒါပေမဲ့တင်တော်ပုဂ္ဂိုလ်ရေးအဖြစ်တင်တော်တယ်မကလူတော်တော်များပဲသိတော့မျောလင်းကြမမျောလင်းနိုင်ဘူးလို့ထင်ပါတယ်အခုအာဆီယံထဲမှာဆိုမလေးရှားတို့ဆိုအပြင်းပြင်းထန်ထန်ဘယ်လိုလုပ်ရမလဲတနိုင်ငံကြီးကတော့သိအားကျတယ်ပဲကျွန်တော်အာဆီယံကိစ္စကိုကျွန်တော်ကိုယ်တိုင်လည်းသတင်းလိုက်ခဲ့ပူပါတယ်အာဆီယံစီဝေတို့နှစ်နှစ်သုံးနှစ်လောက်အဲ့ဒီကမှာအာဆီယံခေါင်းဆောင်တွေစီဝေတို့ခင်ဗျားတို့ကတူချင်းကြတော့သိဟုတ်တာပဲဟုတ်တယ်သူတို့တနိုင်ငံကြီးကြတော့ပြင်းပြင်းထန်ထန်ဘယ်လိုလုပ်ရမလဲလို့ပြောတယ်ဒါပေမဲ့သူတို့မှအာဆီယံအနေနဲ့စုပေါင်းပြီးတော့တင်ညာချက်ပေါ်တဲ့ joint communique လို့ခေါ်တဲ့ဘုံတင်ညာချက်ထုတ်လာရင်နောက်ဆုံးနေ့မှာထုတ်လာပါလိမ့်မယ်။အဲ့ဒီခါမှာကြာတော့တုံတောင်းလို့ရတယ်ဟိုကောင်တွေကသဘောမတူဟာဒီဟာမလုပ်နိုင်ငါတို့သဘောမတူနိုင်ဘူးဒီဟာဆိုငါတို့နိုင်ငံပြည်တွင်းရေးကိုလည်းထိခိုက်နိုင်လာတယ်အဲ့ဒါမျိုးတွေသူတို့တွေးပြီးတော့အကုန်လုံးဖျော့တောင်းလို့တော့ဒီ joint communique အလုံးသဘောတူညီတဲ့တင်ညာချက်ထုတ်ဖို့အတွက်အများအားမြန်မာကိစ္စရောနှောင့်နှေးနေတာပါလားရှင်ဒီခါတော့ဘယ်လိုလင်းလဲပြီးပြီးခဲ့တဲ့ဥက္ကလည်းသူဟာအချိန်မီထုတ်မပြနိုင်ဘူးဒီကိစ္စကိုနှိမ့်နေရတယ်ကြာသွားရတယ်ဆိုတော့အာဆီယံဟာတကယ်တော့သိအာဆီယံကောင်းတဲ့အဖွဲ့အစည်းတစ်ခုတော့မဟုတ်ပါဘူး။ဒါကြောင့်လဲစစ်ကောင်စီကလက်မထောင်နေတာပေါ့။စစ်ကောင်စီရဲ့ view ဟာဘယ်လိုလဲဆိုတော့တချို့ကတော့ဒီကောင်တွေအာဆီယံလက်ပန်းကျသွားလိမ့်မယ်ဆိုပြီးတော့ exhausted ဖြစ်သွားရင်ငါတို့ AAC ပဲဆက်လက်ရည်တည်သွားနိုင်မယ်ဆိုတော့သဘောထားနဲ့ရည်တည်နေတယ်လို့တော့မှပညာရှင်တချို့ကသုံးသပ်ကြပါတယ်ဆိုတော့ကျွန်တော်လဲပုဂ္ဂိုလ်အဖြစ်ဒီပုဂ္ဂိုလ်ရဲ့ပညာရှင်တွေသုံးသပ်ချက်ကိုသဘောခတ်ကြကြပါပဲ။တယ်လို့ပြောမှာဖြစ်ပါတယ်
။ဟုတ်ကဲ့ပါ။အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံသားရှင်
။ဟုတ်ကဲ့။အစီအစဉ်ပြည့်တဲ့အခါမှာဘယ်လိုပေါ်ထွက်လာမလဲဆိုတာကျွန်တော်တို့ကပြောပြပ
ြဆွေးနွေးကြအောင်ဟုတ်ကဲ့
။ Editor နဲ့ဆွေးနွေးကအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VO ရဲ့အတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ပြပါအောင်မယ်။ဒီတစ်ပတ်အတွက်တင်ပြထားတဲ့အကြောင်းအရာကတော့ဥကောင်းကိုထိခိုက်မိပြီဆိုရင်ကျွမ်းတင်တဲ့ကျမ်းမာရေးဆောင်လျှောက်သူတွေစီကိုရောက်အောင်မပို့နိုင်သေးခင်မှာကနဦးလှုပ်ဆောင်ပေးတဲ့ရှေးဦးသူနာပြုစုနေလန်းတွေကိုတမားတော်ဒေါက်တာဦးမိုးအောင်ကျော်နိုင်နဲ့အတူဒေါက်တာတန်းစော်တို့ကတင်ပြထားပါတယ်
ကျေးဇူးတင်ပြုလိုက်ခြင်းဆိုတာဟာထိခိုက်ဒဏ်ရာရတဲ့သူတွေကိုကျွမ်းကျင်တဲ့ကျန်းမာရေးဆောင်လျှောက်သူတွေမရှိတဲ့အခြေအနေမှာအသက်အန္တရာယ်မဖြစ်စေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ပေးရတဲ့ကျန်းမာရေးဆောင်လျှောက်မှုနည်းလမ်းတွေပဲဖြစ်ပါတယ်။ထိခိုက်ဒဏ်ရာရတဲ့သူတယောက်ကိုကျွမ်းကျင်တဲ့ကျန်းမာရေးဆောင်လျှောက်သူရောက်မလာသေးခင်မှာဒါမှမဟုတ်ကျွမ်းကျင်တဲ့ကျန်းမာရေးဆောင်လျှောက်သူတွေစီကိုရောက်အောင်မပို့ဆောင်နိုင်သေးခင်မှာအသက်ကတင်နိုင်မှုနဲ့ရောဂါပိုမဆိုးစေဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့ကျေးဇူးတင်ပြုစုခြင်းကိုလှုပ်ဆောင်ကြရတာပါ။အကြောင်းတစ်စုံတရာကြောင့်ဥကောင်းကိုထိခိုက်ဒဏ်ရာရမိပြီဆိုရင်ကျွမ်းကျင်တဲ့ကျန်းမာရေးဆောင်လျှောက်သူတွေကိုရောက်အောင်မပို့ဆောင်နိုင်သေးခင်မှာကနဦးလှုပ်ဆောင်ပေးထားတဲ့ရှေးဦးသူနာပြုစုမှုနေလန်းတွေအကြောင်းကိုတမားတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။နံပါတ်၁တည်နဲ့ဒီဥကောင်းကိုထိခိုက်ဒဏ်ရာရှိတဲ့လူတယောက်လဲနေပြီဆိုလို့ရှိရင်သူ့ရဲ့ position အနေထားအရေးကြီးပါတယ်။အဲ့တော့သူ့ကိုကိုကဘာလို့ပေးရမလဲဆိုတော့ဒီပက်လက်အနေထားမှာတစ်ဆောင်ပုံတံတန်လေးနဲ့ခေါင်းနဲ့လေပင်ကိုထိမ့်ပြီးကင်ထားပေးဖို့အရေးကြီးပါတယ်။နံပါတ်၂အနေနဲ့ကတော့သူ့ရဲ့ခေါင်းထိခိုက်ဒဏ်ရာရနေမှာသွေးယိုစေးမှုရှိသလားကြည့်ရပါမယ်။active bleeding ကိုရဲသွေးစီးဆင်းနေတာရှိတယ်ဆိုရင်ဆရာတို့အဝတ်အနေတစ်ခုရှာပြီးတော့ခောက်ပြီးတဲ့အခါမှာဒီသွေးယိုစီးမှုအပေါ်ကနေသွေးတိတ်အောင်ဆရာတို့ဖိထားပေးဖို့လိုပါတယ်။အဲ့ခါမှာတော့အဝတ်တန်ရဖို့တော့လိုပါတယ်။နောက်တစ်ချက်ကတော့သူ့ရဲ့သတိအနေထားကိုစစ်ဆေးရမှာပါ။များသောအားဖြင့်ဥကောင်းထိခိုက်ဒဏ်ရာရှိတဲ့သူတွေကဒီအသည့်ထိခိုက်မှုတွေရှိပါတယ်။
ဥကောင်းကိုထိခိုက်မိပြီဆိုရင်အသိစိတ်သတိအနေထားမှာပြောင်းလဲမှုတွေရှိနိုင်ပါတယ်။ထိခိုက်မှုမပြင်းထန်ဘူးဆိုရင်ပုံမှန်အသိစိတ်ရှိနေမှာဖြစ်ပြီးထိခိုက်မှုပြင်းထန်တယ်ဆိုရင်တော့အသိစိတ်ညှော်နေသွားမှာပါ။အသိစိတ်သတိအနေထားကိုအလွယ်တကူတိုင်းတာပြီးအကျိုးရှိအောင်ဘယ်လိုမှတ်သားလုပ်ဆောင်လို့ရလဲဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။
အဲ့တော့အဲ့ဒီမှာဆရာတို့စစ်ဆေးတဲ့အခါမှာနီးတနည်းနဲ့စစ်ဆေးလို့ရပါတယ်။သူရဲ့သတိအနေထားပေါ့နော်။အဲ့တော့အများစုလွယ်လွယ်ကူကူသိတာကတော့ဆရာတို့ဒီ ABPU ဆိုတဲ့ method ပါ။အဲ့တော့ A ဆိုတာတော့ alert ပေါ့ alert ဆိုတာကသူကခေါင်းထိခိုက်ဒဏ်ရာပေမဲ့သူကမျက်စိကပွင့်နေတယ်ကိုယ်နဲ့စကားပြောလို့ရတယ်ဆိုရင် alert ပေါ့နော်ဒါဆိုသိအခြေအနေမစိုးဘူးပေါ့ဒုတိယတော့မျက်စိမိတ်နေမယ်မှိန်နေမယ်ခေါ်လိုက်တဲ့အခါမှာ verbally response ပေါ့နော် ตัวขอไล่ได้เฉยมาตัวเมสซี่ป่วยล่ะมั้ยเปลี่ยนเดี๋ยวตันเฉยมาเปลี่ยวหน่อยมั้ยเปลี่ยนไปไปตัวมั้ยบาไปเพคขอไล่ได้เฉยมาประจันเนี่ยตันเนี่ยตัวโนโลยาเลยป่ะเนาะนอกตัวก็บลูมาขอโลไม่อยากอูเป้งลูกขอเลยนาจีอ่ะลุกได้คามาเมสซี่ป่วยล่ะเลยปีโลษิยเปลี่ยนพี่รอไม่นัวเลยป่ะเนาะอะดีสุยเนาะเป้ง response ป่ะนอกสงก็บลูนาวลุกๆเมสซี่ก็ป่วยมาล่ะรอวุสุยอันคอนเชียส ป่ะเนาะอะ ABPU ဆိုတော့နီးเนี่ยဒါလွယ်လွယ်ကူကူသူ့ရဲ့သတိအခြေအနေကိုပြောလို့ရပါတယ်ပေါ့เนาะအဲ့တော့အစင်လိုက်ပဲအလားဆိုရင်တော့တိတ်မဆိုးဘူးဘာပါလီစကားပြောလိုက်လို့မျက်စိဖွင့်လိုက်ရင်မဆိုးဘူးเนาะပြီးရင်နာမပဲဖွင့်တယ်ဆိုရင်တော့တကယ်လေးဆိုးနေပြီလုံးဝ response မရှိတော့ဘူးဆိုလို့ရှိရင်เนาะအခြေအနေမကောင်းဘူးပေါ့အကြမ်းမြင့်ဒီလိုခွဲလို့ရတယ်ဆရာတို့ဆရာဝန်တွေအနေနဲ့ဒါမှမဟုတ်ရင်ဒီတင်မောရာရှိတဲ့အနေမျိုးကိုတော့ဆရာတို့က GCS လို့ခေါ်တယ်Glasgow Coma Scale တင်ကြပေးပါတယ်အဲ့တော့ဂလတ်ဆိုကိုမတ်စကီကတော့သူ့ရဲ့မျက်လုံးဖွင့်တဲ့အနေထားရဲ့ပါဇက်ကအတန်ထွက်နိုင်တဲ့အနေထားရဲ့ကိုခိုင်းတဲ့အတိုင်းသူ့ရဲ့လှုပ်ရှားနိုင်တဲ့စွမ်းအားပေါ်မူတည်ပြီးဆရာတို့ကအမှတ် 55မှတ်ပေးထားတယ်ပေါ့နော်အဲ့တော့ဒီ၃ချက်ပေါ်မှာတာမန်လူတွေဆိုရင်15x15လို့သုံးတယ်ဒီဘာမှ response ရှိတဲ့လူဒါမှမဟုတ်လူတွေတယောက်လို့ဖြစ်သွားတယ်ဆိုရင်တော့3x15ဆိုပြီးအနည်းဆုံးအမှတ်၃မှတ်ပေးတယ်ပေါ့ အဲ့တော့ဒီနှစ်ခုရဲ့အကွက်ဖလက်လေးတွေကိုရေးထားတာလေးတွေ့လို့ဆရာလည်းဒီမှာနည်းနည်းပြောချင်ပါတယ်အဲ့တော့လူတယောက်ကဒီမျက်စိဖွင့်တဲ့စကားပြောဆိုနိုင်ရင် GCS ကိုဆရာတို့15မှတ်ပြပေးပါတယ်အဲပါဇက်နဲ့ပြောတော့မှဖွင့်လာတယ်ခိုင်းတာလေးတွေကိုဟိုလုံနိုင်တယ်လှုပ်ရှားမှုလေးတွေနည်းနည်းရှိတယ်ဆိုလို့ရှိရင်တော့ဆရာတို့က12မှတ်လောက်ရှိတယ်လို့ပြောပါတယ်ဒါမှမဟုတ်ဘဲနဲ့ပါဇက်ကဘလို့အတန်ပေးပြီးမျက်စိပွင့်မလာလှုပ်ရှားမှုလည်းမရှိဘူးနာကျင်အောင်လှုပ်လိုက်တော့မှသူ့ရဲ့ခြေလေးတွေလက်လေးတွေလှုပ်တယ်ပါဇက်ကနာကျင်တဲ့ညှဉ်းညူတန်လေးတွေထွ မျက်စိလည်းမပွင့်ဘူးခြေလက်လှုပ်ရှားမှုလည်းမရှိဘူးဆိုရင်တော့နောက်ဆုံးနံပါတ်3ဆင့်ဖြစ်ပါတယ်เนาะဒီ15မှတ်မှာ3မှတ်ဆိုရင်တော့သူ့အခြေအနေကတော်တော်လေးစိုးရိမ်ရတဲ့အခြေအနေလို့ပြောနိုင်ပါတယ်အဲ့တော့တာမန်လူတယောက်အနေနဲ့ကတော့ဒီကြီးစဲအမှတ်တွေကိုမှတ်ခဲ့ပါတယ်ဒါကြောင့်မလို့အလားဖြစ်နေသလားစကားပြောတော့မှမျက်စိပွင့်လာပြီးတော့စကားပြောနိုင်ကြည်ရှိသလားဒါမှမဟုတ်နာကျင်အောင်လုပ်ပြီးတော့သူ့ရဲ့သတိအနေထားကိုကြည့်ပါမယ်အကယ်၍နာကျင်အောင်လုပ်တော့မှသူမျက်စိပွင့်မလာဘူး response မရှိဘူးဆိုလို့ရှိရင်တော့ဆရာတို့ကအရေးကြီးတယ်သူ့ကိုအသက်ရှူမရှူဆက်ပြီးစစ်ဆေးဖို့ရှိပါတယ်နော်အဲ့ဒီခါမှာဆရာတို့က open airway and chest breathing လို့သုံးပါတယ်သူ့ရဲ့မေးစီကိုမော့ပြီးတော့အသက်ရှူသေးရလားဆိုပြီးကျွန်တော်စစ်ဆေးရပါမယ်အသက်ရှူခဲ့ရင်တော့သူ့ကိုတဝက်ဘေးဆောင်ပုံသဏ္ဍာန်ဆရာတို့ခေါ်တော့ recovery position လို့ခေါ်တာပေါ့နော်အသက်ရှူလမ်းကြောင်းပပိတ်ဆို့အောင်တော့အသက်ရှူလမ်းကြောင်းတွေကချွဲပြီးကယ်ရရှိခဲ့ရင်ပိတ်ဆို့မှုမရှိအောင်သူ့တဝက်ပစားမောက်ခုံပုံသဏ္ဍာန်နဲ့ကျွန်တော်တို့ပြောင်းပြီးထားပြီးတော့အခုညီလာတဲ့အထိစောင့်ရပါမယ်အကယ်၍များအသက်မရှူတော့ဘူးဆိုရင်တော့သူ့ကိုပက်လက်အနေထားပြန်ထားပြီးတော့ကျွန်တော်တို့ CPR ပေါ့နော် cardiopulmonary resuscitation ရင်ဘတ်ကိုအချက်30ဖိနှိပ်ပါမယ်ပြီးရင်ပစားနဲ့နှစ်ချက်အသက်ရှူမှုသွင်းတာလုပ်ရပါမယ
်ဥကောင်းကိုထိခိုက်မိပြီဆိုရင်ကြွကျင်တဲ့ကျန်းမာရေးဆောင်လျှောက်သူတွေစီကိုရောက်အောင်မပို့ဆောင်နိုင်သေးခင်မှာကနအူးလှုပ်ဆောင်ပေးတဲ့ရှေးဥတုနာပြည့်စုံမှုနိလန့်တွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါတယ်ကျေးဇူးတင်ပ
ါလူသူနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်ဥကောင်းတန်ရာရရှိသူကိုကနအူးရှေးဥတုနာပြည့်စုံဒီရနဲ့ပတ်သက်ပြီးပြောပြသွားတာပါဒေါက်တာတန်းစော်ကစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ် VOA ရဲ့တောက်ကြနေမနေ့ဖက်အတန်းနဲ့စီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့အာကစားကန္တာအစီအစဉ်ကိုတင်ပြပါအောင်မယ်ပေါ်တူဂီတိုက်စစ်မှူးခရစ်စတီရာနိုရိုနာလ်ဒိုကတော့ဘောလုံးသမားတက်တန်းတစ်လျှောက်သွင်းခဲ့တဲ့ဂိုးပေါင်း850ပြည့်သွားပြီဖြစ်ပါတယ်ပရီးမီးယားလိဂ်မှာတော့အာဆင်နယ်ကမန်ယူကိုပွဲပြီးကန်ဒီသွင်းခဲ့တဲ့နောက်ကျဂိုးတွေနဲ့အနိုင်ရရှိသွားပါတယ်အမေရိကန်အမျိုးသမီးဘောလီဘောပွဲကတော့ကွင်းမှာကြီးတဲ့ပေးသက်စံချိန်တင်ခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကပြောပြပေးမှာပါ
မင်္ဂလာပါကျွန်တော်ရနိုင်ပါ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပေါ်တူဂီတိုက်စစ်မှူးခရစ်စတီယာနိုရိုနာလ်ဒိုကတော့ကစားသမားဘဝမှာသွင်းတဲ့ဂိုးပေါင်း850ပြည့်သွားခဲ့ပါပြီရိုနာလ်ဒိုဟာပြီးခဲ့တဲ့စနေနေ့ကစော်ဒီပရိုလိကအယ်ဟာဇမ်နဲ့ကန်တဲ့ပွဲမှာတဂိုးသွင်းပေးခဲ့ပြီးတော့အဲ့ပွဲမှာသူ့ရဲ့အယ်နာဆာအသင်းက၅ဂိုးတဂိုးနဲ့နိုင်သွားခဲ့ပါတယ်ဒါကြောင့်အခုဆိုရင်သူ့ရဲ့ကြီးစားဘောလုံးသမားဘဝတတန်းတစ်လျှောက်မှာသွင်းဂိုးစုစုပေါင်းဟာ850ရှိသွားပြီဖြစ်ပါတယ်ရိုနာလ်ဒိုဟာဒီနေ့ဘောလုံးရာသီမှာ6ဂိုးသွင်းထားပြီးတော့ Saudi Pro League မှာအခုလောလောဆယ်မှာတော့ဂိုးအများဆုံးသွင်းထားသူဖြစ်ပါတယ်
Tuya nao maro, tu ne te mo tu pide, sinigo tai simu maniga ngagu ne tudia amyazo, tuen thara pibare. Mia. Iba England Premier League bolong buere pa maro, atendi rega, Man City, Arsenal, Liverpool ne Spurs atendi, Nayaga bido, Man U, Chelsea ne Newcastle atendi garo, shonga javare. Dirba ma champion Man City ga Fulham ngagu de gune, naimi, Spurs are Burnley go, Ngago Nago, Liverpool go, Aston Villa go, Tongo go machine, Nairai Chima, Chelsea go, Nottingham Forest go, the Gogo machine, Showmi dot, Yuka Soga, Brighton go, Tongo to go, and Showmare. Dirba Maro, Atenji de Dega, Arsenal, May Euro, Arsenal, Emirates Quima, Tate, Twigga Bare, Dirba May Yuka, Rashford, Nasakon and Benema, a point go, Twimme, Arsenal, Odegaga, Tamane, Chamabe, Chachampion, Chige, Bido.
Performance was right. But the results were not on our side, and yeah, definitely many decisions were against us.
Senaru ye gazabonga kaumare. Tapi me puaya lagaro senaru be ma si minibau. Piro sumpece adomi miagale senaru be ma mesibau. Bolongwe sura dilubawe. Kune thaydane yalado miedan yani ramu hubau. Digini gale adlu niri dega tukubawe. Gazabong mane tapi me senaru ne thaydane yalado miage bau.
သူတို့ဒီပွဲနဲ့ပတ်သက်ပြီးတော့ဆော့ကာဖော်လိုဂျာနဲ့အိတ်တာကျုပ်ကိုကြော်မြွတ်ရဲ့အမြင်ကရောဘယ်လိုရှိပါသလဲအာဆင်နယ်နဲ့မန်ယူဘွဲကတော့တကယ်လို့နောက်ဆုံးမိနစ်တွေဆိုကိုယ်စားချောင်းမိနစ်နဲ့ပြင်းတဲ့အားလုံးပေါ်မှာအာဆင်နယ်ကအနိုင်ကိုနဲ့တတိယမြောက်ကိုသွင်းယူနိုင်တယ်အာဆင်နယ်နဲ့မန်ယူဘွဲမှာအဓိကကွာခြားသောတာကတော့နန်ယူရဲ့ကန်ဆယ်ပိုင်းအနေနဲ့အားနေတော့တယ်
ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုကြတော့ရရှိတယ်ဒါပေမဲ့လည်းမျှတာလည်းလုပ်ထင်တယ်နိုင်လူကြီးတေလာကိုင်ဟာဗက်စီရတဲ့နယ်ပင်တီကိုမပေးခဲ့ဘူးနောက်တစ်ခါအနာချုပ်သွင်းတဲ့နိုင်ဘက်ကသွင်းတဲ့ဂိုးကိုလည်းမပေးခဲ့ဘူးဆိုတော့ဒါသူကဥပက္ခတိဘက်ကတော့မျှတာခဲ့တယ်လို့ကျွန်တော်တို့ထင်တယ်အာစနယ်တဲ့ဟာဒီနေ့ဘောလုံးရာသီမှာအင်္ဂလန်ကွင်းလည်းလူဒက် ဖော်ခဲ့တာကြောင့် ဒီဘောလုံးရာသီမှာချန်ပီယံဖြစ်နိုင်ခြေရှိတဲ့အသင်းတွေကတခုဖြစ်တယ်ဆိုပြီးတော့ဘောလုံးဝေဖန်သူတွေကသုံးသပ်ခမန်းနေကြပါတယ်ဆိုတော့ဒီနေ့ဘောလုံးရာသီမှာအာဆနယ်အသင်းချန်ပီယံဖြစ်လာနိုင်မလားအာဆနယ်ကချန်ပီယံဖြစ်ဖို့တော့မလွယ်သေးဘူးလို့ကျွန်တော်ထင်တယ်ဟုတ်မန်စီးတီးနဲ့လစ်ဗာပူးလောက်အင်အားသိပ်ပြီးတော့မတောင့်တင်းဘူးလို့ထင်တယ်ဒီရာသီမှာချန်ပီယံသက်သက်ဖို့ကိုမန်စီးတီးန
က်ဘောလုံးသတင်းတစ်ခုကတော့ဒီအာစနယ်နဲ့မန်ယူဘွဲမှာ Sky Sports ရုပ်သံလိုင်းအတွက်ဘောလုံးဝေဖန်သူလုံနေတဲ့မန်ယူသင်္ကောင်းဆောင်ဟောင်း Raikin ကို Emirates ကွင်းမှာရန်ပြူတိုက်ခိုက်ခဲ့တဲ့အသက်42နှစ်အရွယ်ပရိသတ်တယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်အာစနယ်နဲ့မန်ယူအပွဲအပြီးမှာအဲ့လူက Raikin ကိုခေါင်းနဲ့တိုက်ပြီးတော့ရန်ပြူခဲ့ပြီးတော့ဒါကိုသူနဲ့တူဘောလုံးပွဲဝေဖန်သူလုံနေတဲ့ Man City နောက်ခံလူဟောင်း Michael Richards ကဂျားကနေဝင်ပြီးတော့တားခဲ့တာပါရဲတော်ကဒီဖြစ်ရက်ကိုတနင်္ဂနွေနေ့မှာစုံစမ်းခဲ့ပြီးတော့စက်တင်ဘာ4ရက်နေ့တနင်္လာနေ့မှာတော့ဖမ်းဆီးလိုက်တယ်လို့အတည်ပြုပါတယ်။ဒါပေမဲ့အဲ့လူနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ထုတ်ပြန်ကြေညာခြင်းတော့မရှိပါဘူးခင်ဗျာ။ Spain နိုင်ငံဘက်မှာတော့ပြီးခဲ့တဲ့အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာဘုံဆွဲခဲ့တဲ့ Spain အမျိုးသမီးအသင်းက Yanni Hermoso ရဲ့နှာခမ်းကိုနမ်းခဲ့တဲ့ပေမော်လုံးဖွဲ့တဲ့ဥက္ကဋ္ဌ Luis Rubiales ကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဖြစ်နေပါတယ်။ဟာမိုဆိုကိုထောက်ခံတဲ့အနေနဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဇွိုင်းနိုင်ငံအမျိုးတွေမှလူတွေစုဝေးပြီးတော့ဆန္ဒပြခဲ့ကြတာပါ။စက်တင်ဘာ၁ရက်နေ့နဲ့၂ရက်နေ့တွေမှာ Madrid, Montreal နဲ့ Sevilla မြို့တွေမှလူတွေစုဝေးဆန္ဒပြခဲ့ကြပြီးတော့ပြီးခဲ့တဲ့၄ရက်နေ့ကတော့ Barcelona မြို့မှာဟာမိုဆိုကိုထောက်ခံတဲ့လူ200ကျော်လောက်စုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒါပြင်တနင်္လာနေ့အစောပိုင်းတော့ကလည်းစပိန်ဘောလုံးအသင်းက
Ruby LS ရဲ့ lawyer တွေဟာလုံးဝကိုလက်ခံနိုင်စရာမရှိတဲ့ lawyer တွေဖြစ်တယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်။အခုလောလောဆယ်မှာတော့ FIFA ကဘောလုံးအဖွဲ့ချုပ်က Ruby LS ကိုယာရုတာဝန်တွေကနေရက်ဆိုင်ထားပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။အဲ့လိုစုံစမ်းစစ်ဆေးနေတဲ့အချိန်တွဲမှာသူ့ကို3လတိတိဘောလုံးပွဲကိစ္စရင်းနဲ့လုံးဝမပတ်သက်ရဘူးဆိုပြီးတော့ဆုံးဖြတ်ထားပါတယ်။ညာတင်းဆိုင်ပွဲတွေဘက်မှာတော့ညီအောင်ရေးမှာကျင်းပနေတဲ့ American Open Tennis တိုင်ပွဲမှာအမျိုးသမီးဘက်မှာတော့မနစ်ကချန်ပီယံအီဂါစပီယက်တက်ခါလတ်ဗီးယားကယလီနာအိုစတဖန်ကိုကိုသတုထအစစ်မှာ36 63 63နဲ့ရှုံးပြီးတော့တိုင်ပွဲကထွက်လိုက်ရပြီဖြစ်ပါတယ်။အခုလိုစပီယက်တက်ရှုံးသွားတာကြောင့် Belarus နိုင်ငံကကမ္ဘာအစစ်နဲ့ Arina Sabalenka ဟာဒီ American Open Tennis တိုင်ပွဲပြီးတဲ့အချိန်မှာတော့ကမ္ဘာအစစ်တက်ကစားသမားဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ဘက်ကနောက်ထပ်အားကစားသတင်းတစ်ခုကတော့ပြီးခဲ့တဲ့ဘက်ကအမေရိကန်မှာကစားခဲ့တဲ့ဗောလီဘောပွဲတစ်ခုဟာအမျိုးသမီးအားကစားပွဲတွေထဲမှာပရိသတ်တွေအများဆုံးကြီးတဲ့ပွဲဖြစ်တဲ့ကမ္ဘာစံချိန်တင်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကနေဘရာစကာတက်တို့အမျိုးသမီးအသင်းနဲ့အိုမဟာအသင်းတို့လင်ကွန်မြို့ကမေမိုရီယယ်ကွင်းကြီးမှာကစားတဲ့ပွဲကိုပရိသတ်စုစုပေါင်း 92,300 ယောက်ကြီးရှုခဲ့တာပါ။ဒီမတိုင်ခင်တုန်းကအမျိုးသမီးအားကစားပွဲတွေမှာအများဆုံးစံချိန်တင်ထားတဲ့ပွဲကတော့ဘာစလိုနာမျိုးကနူကန့်ကွင်းကြီးမှာကစားခဲ့တဲ့ဘာစလိုနာနဲ့ဝုလ်ဘောက်တို့ရဲ့အမျိုးသမီးချန်ပီယံလိဂ်ပွဲဖြစ်ပါတယ်။အဲ့ပွဲမှာတော့ပရိသတ် 91,648 ယောက်ကြီးခဲ့တာပါ။အခုတစ်ချိန်ကမ္ဘာစံချိန်တင်ခဲ့တဲ့လင်ကွန်မျိုးကမေမိုရီယယ်အားကစားကွင်းကြီးဟာပုံမှန်အားဖြင့်တော့အမေရိကန်ဘောလုံးပွဲတွေကစားလေရှိတဲ့ကွင်းဖြစ်ပြီးတော့တရဝင်းအရတော့ပရိသတ် 85,458 ယောက်ပဲဆန့်နာဖြစ်ပါတယ်။ဒါပေမဲ့လည်းအရင်ကလည်း 9,000 ကျော်တိကြီးတာတွေရှိခဲ့ဘူးပြီးတော့ဒီတစ်ခေါက်မှာတော့ပရိသတ် 92,300 နဲ့ကမ္ဘာစံချိန်တင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ကိုရနိုင်အပတ်စဉ်တင်ပြတဲ့အာကစားကဏ္ဍအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ။ VO ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုမတ်သိန်ကြီးထိုက်ကပြောပြပါအောင်မယ်။
နေပြည်တော်ချင်းထောင်မှာဖမ်းဆီးခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်ဖမ်းဆီးထိန်သိမ်းခံရသူတိုင်းချမ်းမာရေးစောင့်ရှောက်မှုရရှိရေးနဲ့ဒေါက်ဆန်းစုကြည်ကိုပြန်လွတ်ပေးရေးကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ဖမ်းဆီးထိန်သိမ်းခံရသူတိုင်းချမ်းမာရေးစောင့်ရှောက်မှုရရှိရမှာဖြစ်ပြီးဒါဟာအခြေခံလူ့အခွင့်အရေးဖြစ်ပါတယ်လို့ဗုဒ္ဓဟူးနေ့ကလုပ်တဲ့နယူးယောက်ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖဟင်းဟတ်ကပြောဆိုခဲ့တာဖြစ်ပါတယ်ရှင်။ဆိုးရွားလာတဲ့အကြမ်းဖက်တိုက်ခိုက်တာတွေရပ်သွားဖို့မတရားဖမ်းဆီးထားသူတွေအလုံးလွှတ်ပေးဖို့နဲ့အလုံးပါဝင်နိုင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုမြန်မာနိုင်ငံပြန်လည်ရောက်ရှိလာဖို့အမေရိကန်ပြည်ထောင်စုကဆက်လက်ဖိအားပေးမှာဖြစ်ကြောင်းအာဆီယံထိပ်သီးညီလာခံမှအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကပြောဆိုလိုက်ပါတယ်ရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌနေရာကိုလာမယ့်2026ခုနှစ်မှာရယူရမယ့်မြန်မာနိုင်ငံကဖိလစ်ပိုင်ကိုလွှဲပြောင်းပေးဖို့သဘောတူလိုက်ပါတယ်။စစ်ကောင်စီအနေနဲ့အာဆီယံအစည်းအဝေးတွေတက်ခွင့်မရတဲ့အချက်နောက်နိုင်ငံတွင်းတည်ငြိမ်ရေးကြိုးပမ်းနေရတာကြောင့်အာဆီယံဥက္ကဋ္ဌတာဝန်ယူဖို့မဖြစ်နိုင်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောဆိုတာဖြစ်ပါတယ်။အာဆီယံကိုပိတ်ချတဲ့ဂရိကွတ်တင်နဲ့အာဆီယံဗဟုပြုရေးမူဝါဒကိုထပ်မံအတည်ပြုလိုက်ပြီးအမေရိကန်ပြည်ထောင်စုကအာဆီယံနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းအင်ဘျူရိုအမေရိကန်သမ္မတအင်ဘျူရိုကစက်တင်ဘာလ6ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။အင်ဒိုပစိဖိတ်ဒေသဆိုင်ရာအာဆီယံရဲ့ရှုမြင့်သုံးသပ်ချက်အမြင့်နယ်ပယ်လေးရပ်မှာပူးပေါင်းဆောင်ရွက်သွားမယ်လို့ကြေညာချက်မှာဖော်ပြပါတယ်ရှင်။
တရင်အချင်းချုပ်တွေကိုမတ်သိန်ကြီးထိုက်ပြောပြတော်တာဖြစ်ပါတယ်ဒီကနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲအထိုင်တို့ဖြစ်ပါတယ် VO ရဲ့တောက်ကြနေမနေ့ပဲအတန် VO ရဲ့ကြာတာပရိနေမနေ့ပဲအတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေတဲ့ကျေးဇူးတူးတင်ပါတယ်တော်တာရှင်မြန်မာပြည်သူအပေါင်းနဲ့ကိုစိတ်နှပြကျမ်းမှချမ်းသာကြပါစေ
This program has come to you from the Voice of America, Washington.